Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်မေလ15ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51ဒုတိယနိုင်ဝတ်မှာလိုင်းလမ်းမီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါကိုကြောင်လွင်နဲ့အတူသတင်းတွေကြီးညာပါမယ်။တရုတ်နယ်ကုန်သွယ်ရေးဆွေးနွေးမှုတွေပြတ်သွားပြီဆိုတဲ့အပေါ်အမေရိကန်သမ္မတကညှင်းပယ်လိုက်ပါတယ်။မြန်မာစစ်တပ်နဲ့အဆက်ဆံမလုပ်ကြဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းနေနားဆင်ကြရပါမယ်ရှင်
။အခုမနေ့ကဆက်ပြီးတော့နားဆင်ရမယ့်သတင်းတော်တွေမှာတော့မြန်မာစစ်တပ်ကိုပြတ်မှတ်ထားပြီးဗန္ဒာရေးပါဝင်တခြားကုညီအားလုံးဖြတ်တောက်ရေးယူဖို့ကုလရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကတောင်းဆိုချက်ပေါ်မှာကုလဆိုင်ရာမြန်မာတမ်မတ်ကြီးကအခုလိုတုံ့ပြန်လိုက်ပါတယ်။
ကျွန်တော်တို့အကန့်အသတ်တွေပါရှိလဲဆိုတော့လေတို့ဒါအတိအမှတ်ပြုလို့ရတယ်ဒါအောင်မကြည့်ရင်လည်းတမတော်ရေးယူမယ်တန်ခတ်မယ်ပိတ်ဆို့မယ်ဆိုတဲ့နီးတစ်ခုတည်းနဲ့တော့ကျွန်တော်ဒီပြဿနာဘယ်လိုမှမပြေလည်နိုင်ပါဘူ
းစံမကြီးဦးဟောက်တို့စွမ်းရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါရှင်တခါရခိုင်နဲ့ကချင်ပြည်နယ်တွေမှာအကြမ်းဖက်မှုတွေတိုးလာနေတဲ့အပေါ်မှာအထူးစိုးရိမ်ကြောင်းကုလအရေးပေါ်ကယ်ဆယ်ရေးဆိုင်ရာဒုတိယညွှန်ကြားရေးမှူးရဲ့တိုက်တွန်းတောင်းဆိုချက်ဖိလစ်ပိုင်နိုင်ငံရဲ့လွှတ်တော်သက်တမ်းဝက်ရွေးကောက်ပွဲတွေမှာလက်ရှိသမ္မတဒူတာတေးကထောက်ခံပေးထားတဲ့အမတ်တွေအနိုင်ရနေတာကြောင့်သမ္မတအာဏာပိုးပြီးတော့ခိုင်မာလာမဲ့သဘောရှိနေတဲ့ဆိုတဲ့သတင်းလွှာတွေနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့မနေ့ပိုင်းထိတ်တန့်ရောက်နေတဲ့ VOA ရဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်တဲ့ကိုကျော်အောင်မင်းတို့ကပြောပြပေးကြပါမယ်ရှင်။
တရုတ်ရဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေပြတ်သွားပြီဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကညှင်းပယ်လိုက်ပြီးကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲလို့အများစုကခေါ်ဆိုနေကြတာကိုလည်းအသေးအဖွဲ့အငင်းပွားမှုအဖြစ်ပြောဆိုလိုက်ပါတယ်။ဆွေးနွေးမှုတွေဆက်ပြီးရှိနေပြီးအမြဲတမ်းရှိနေမှာလို့သမ္မတထရန့်က VOA ရဲ့မေးမြန်းမှုကိုဖြေကြားတာဖြစ်ပါတယ်။သဘောတူညီချက်ရလူရခင်အခြေအနေရှိခဲ့ပြီးသူတို့ဘက်ကချိုးဖြတ်သွားတာလို့အမေရိကန်သမ္မတကအင်ဂျီရိုတောင်ဘက်မြက်ခင်းမြန်မာအင်ကန်နေမနက်ပိုင်းမရင်းဝမ်ရဟတ်ရှင်မော်မတက်ခင်ဖြေကြားသွားတာဖြစ်ပါတယ်။ဒါကြောင့်လဲသမ္မတကဒီသတင်းဘက်ထဲမှာထပ်တိုးလုပ်ဖို့ဆုံးဖြတ်ခဲ့တာလို့အစိုးရအရာရှိတွေကလည်းပြောပါတယ်။သူတို့ကတော့တရုတ်နယ်ကုန်သွယ်ရေးစစ်ပွဲအဖြစ်ဒေရိုရည်ညွှန်းပြောဆိုကြပါတယ်။သမ္မတထရန့်ရဲ့မှတ်ချက်ပေးပြောဆိုချက်ထွက်လာပြီးနိုင်ပိုင်းအကြံမှာတော့အချက်လွတ်တော်အမတ်အများစုခေါင်းဆောင်မစ်ချ်မက်ကော်နဲကကုန်သွယ်ရေးစစ်ပွဲမှာဘယ်သူမှမနိုင်ဘူးဆိုပြီးသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်နဲ့ရုရှားနိုင်ငံကြားပြန်လည်ဆက်သွယ်ရေးတွေပြန်လုပ်ပြီးတော့နိုင်ငံဆက်ဆံရေးကိုလည်းပုံမှန်တိုင်းဖြစ်အောင်ပြန်လုပ်ကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗ်ရော့တို့နေ့တုန်းကပဲသဘောတူညီခဲ့ကြပါတယ်။ရုရှားနိုင်ငံပင်လယ်နဲ့ကမ်းခြေကဆိုချီပိုင်းပြည်စခန်းမှာဝန်ကြီးနှစ်ဦးတွေ့ဆုံခဲ့ကြတာပါ။ဒီတွေ့ဆုံမှုအတွင်းအမေရိကန်နဲ့ရုရှားနိုင်ငံအပြန်အလှန်ဆက်ဆံရေးကိစ္စတွေမှာပဲနော်ကိုရီးယား၊ယူကရိန်း၊ဆီးရီးယားနဲ့ဗင်နီဇွဲလားအပါအဝင်နိုင်ငံတကာတက်တနာတွေကိုသူတို့ကြေကြေပြတ်ပြတ်ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းဒီဆွေးနွေးမှုတွေကနေပြီးတော့ထူးခြားတဲ့အကျိုးပြထုံးမှုတွေတော့ဘာမှထွက်မလာပါဘူး။နိုင်ငံဆက်ဆံရေးမှာတိုးတက်ဖြစ်ထွန်းမှုတွေရှိလာဖို့မနေ့ကဆွေးနွေးမှုဟာကောင်းမွန်တဲ့ခြေလှမ်းတရားဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဆိုပါတယ်။သူ့ရဲ့အခုခီးစဉ်ဟာရုရှားဒီနိုင်ငံသားဝန်ကြီးအနေနဲ့ရုရှားကိုသူပထမဆုံးတွေ့ရောက်ခဲ့တဲ့ခီးစဉ်လည်းဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံခဲ့တာပါ။အမေရိကန်နဲ့ရုရှားပြောဆိုဆွေးနွေးမှုတွေကိုနောက်လာတဲ့ဂျပန်နိုင်ငံအိုဆာကာမြို့မှာကျင်းပမဲ့ G20 ကမ္ဘာအင်အားကြီးနိုင်ငံ20ညီလာခံမှာဆက်ပြီးတော့ပြောဆိုကြဖို့ကိုလည်းနိုင်ငံခြားသဘောတူညီမှုရရှိခဲ့ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့စုံစမ်းစစ်ဆေးမှုတွေအမေရိကန်မှာရှိနေပြီးတော့ရုရှားနဲ့အမေရိကန်ကြားဆက်ဆံရေးတွေကအေးဆက်ဆက်ဖြစ်နေကြတာပါ။
အီရန်နိုင်ငံကိုတုတ်ပြန်ရေးအတွက်အမေရိကန်တပ်ဖွဲ့ဝင်တသိန်း2000ပို့ဖို့စဉ်းစားသုံးသပ်နေတယ်ဆိုတဲ့သတင်းကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပြီးမယ်။အနာဂတ်မှာတပ်ဖွဲ့ဝင်အများအပြားတိုးချဖို့ဆိုတာကိုတော့ညှင်းဆိုခဲ့ခြင်းမရှိပါဘူး။ဒေတာရင်းကိုတပ်ဖွဲ့ဝင်တသိန်း2000ဆီလွတ်ဖို့အမေရိကန်သမ္မတအင်ဂျူရောကသုံးသပ်နေတယ်လို့ဖော်ပြတဲ့ New York Times ရဲ့သတင်းကိုတော့မမှန်တဲ့သတင်းလို့ထင်ကြောင်းသမ္မတကပြောဆိုခဲ့ပါတယ်။ဒီလိုလုပ်ဖို့အစီအစဉ်မရှိဘူးလို့လည်းသမ္မတထရန့်ကအင်ကာနီမှာပြောပါတယ်။ပြီးခဲ့တဲ့ရက်နှင်းငယ်အတွင်းကပဲအမေရိကန်စစ်ထဏာချုပ်ပင်တဂွန်ကလေယာဉ်တင်သင်္ဘောတစ်စင်းနဲ့နျူကလ িয়ার လက်နက်ဘုံးကျဲလေယာဉ်တွေလဲဒေတာရင်းကိုဆစ်လွတ်ထားပြီးဖြစ်ပါတယ်။နယူးယောက်တိုင်းစ်ရဲ့သတင်းမှာတော့တပ်ဖွဲ့ဝင်တသိန်း2000ချက် ထားရေးစဉ်းစားမှုဟာဆိုရင်အီရန်ကိုကျူးကျော်တိုက်ခိုက်ရမှာသုံးဖို့တော့မဟုတ်ဘူးလို့ဖော်ပြပါတယ်။တချိန်ကမှာပဲအစ္စလာမ်အစွန်းရောက်ISF ဖွဲ့ကိုချေမှုန်းနေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူကတော့အီရန်တောက်ပံ့ထားတဲ့အဖွဲ့တွေရဲ့လက်တလော့ကြီးကြီးမားမားချင်းချမှုမတွေ့ရဘူးလို့ပြောဆိုထားပါတယ်ရှင်။
ကျိုးမဲ့ကွင်းစနစ်ကိုကမ္ဘာနိုင်ငံတချို့မှာစပြီးတော့တုံးဆွဲနေပြီဆိုပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာတော့ဒီ5G စနစ်တုံးဆွဲရေးကိုလက်တွန့်နေတော့မရေမရဖြစ်နေတော့မှာအမေရိကန်ထက်လွတ်တော့တရားရေးကော်မတီရဲ့ဒီဒီမိုကရက်ပါတီကထိတ်တန့်လွတ်တော်မတူးဖြစ်တဲ့ဒိုင်းဖိုင်းစတိုင်ကတော့ဒီ5G ကွန်ရက်စနစ်နဲ့ပတ်သက်ပြီးတော့သူအနေချင်းတော့ပဲတည်ထားတယ်လို့နေလုံးကပဲပြောပါတယ်။ရီပပ်ဘလစ်ကန်အမတ်တူကလည်းဒီ5G ကွန်ရက်စနစ်ဆိုတာဘာလဲလို့မေးပါတယ်။5G စနစ်ကိုတရုတ်ကုမ္ပဏီဟွာဝေနဲ့ဆက်ဆက်နေပြီးဒီစနစ်ကအစိုးရနေနိုင်ငံတွေရဲ့အတွင်းရေးတွေကိုတချို့လုံနိုင်တယ်လို့အမေရိကန်ဘက်ကတန်လျှောက်ရှိနေတာပါ။ဒါပေမဲ့လည်းဗြိတိန်ပါဝင်တခြားအမေရိကန်ရဲ့မဟာမိတ်နိုင်င
ဗီအိုအမေရိကန်တံမနက်ဖက်ညမဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 9805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုရဲ့ဗုဒ္ဓနေ့မနက်ပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မွတ်စလင်ရိုဟင်ဂျာလူနည်းစုအပေါ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံရေးကြိုးပမ်းဖို့အနေနဲ့မြန်မာစစ်တပ်နဲ့အဆက်ဆံအလုံးဖြတ်တောက်ဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့အထူးအဖွဲ့ကနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်2018ခုနှစ်ဩဂုတ်လအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့ဖြိုခွင်းမှုတွေဟာဆိုရင်လူမျိုးတုံးသွားစေဖို့ရွေးချယ်နဲ့လှုပ်တာလို့အချက်လက်ရှာအဖွဲ့ကအရင်တုန်းကစွပ်စွဲထားတာပါမြန်မာဘက်ကတော့ဒီဆွဆွဲချက်ကိုညှင်းထားသလိုရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းလက်သက်မခံပါဘူးမြန်မာလူချုပ်ရေးစခန်းတွေကိုရိုဟင်ဂျာတိုက်ခိုက်သူတွေရဲ့တိုက်ခိုက်မှုကိုလက်တုံပြန်ရှင်းလင်းမှုအတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာဖြစ်ပါတယ်ရန်내ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမိမြန်မှုတွေကနေထွက်ပေါ်လာတဲ့ရက်ဆက်ကြမ်းကြုတ်မှုတွေတင်မှာတော့အုပ်စုဖွဲ့အထမပြုခြင်းမှုတရားလက်လွတ်တပ်ဖြတ်မှုရွာတစ်ခုလုံးကိုမီးရှို့မှုတွေလည်းပါပါတယ်ကုလသမဂ္ဂအချက်လက်ရှာဖွဲ့ဝင်တူဖြစ်တဲ့ဩစတြေးလျလူခွေးရေးရှင်နေခရစ်စတိုဖာဆီရိုတီကတော့အရင်ကချိုးဖောက်မှုတွေရှိနေတယ်လို့ဆက်ပြီးလဲချိုးဖောက်နေတယ်လို့ရေးသားထားပါတယ်။ဘယ်သူတွေနဲ့ဘာတွေကိုပြစ်မှတ်ထားရမလဲဆိုတာကိုဖော်ထုတ်ဖို့မြန်မာစစ်တပ်နဲ့စီးပွားရေး၊ဗန္နာရေး၊နိုင်ငံရေးပတ်သက်မှုတွေကိုအယုံဆိုင်ဆောင်ရွက်ရမယ်လို့လည်းရေးသားထားပါတယ်ရှင
်။ရန်ကုန်မြစ်ပေါ်ကအလုံးစိတ်ကမ်းမှာကုန်တင်ကုန်ချလုပ်ငန်းတွေကိုလှုပ်ဆောင်ရေးအိန္ဒိယကုမ္ပဏီအဒန်နီကိုရင်းနှီးမြှုပ်နှံမှုဒေါ်လာပန်း290နဲ့လောက်ဆောင်မှုမြန်မာစိုးရကခွင့်ပြုလိုက်တဲ့ကြောင်း Hindu Business Line တင်မှာမလို့တော့ဖော်ပြထားပါတယ်ဒီလုပ်ငန်းတည်ဆောက်မှုကိုအလုံးနိုင်ငံကစိတ်ကမ်းအမှတ်2မှာလောက်ဆောင်မှာဖြစ်ပြီးတော့အဒန်နီကုမ္ပဏီအတွက်290စာချုပ်နဲ့သဘောတူခဲ့တာပါမြန်မာစီးပွားရေး Corporation by ညီဧက90ပေါ်မှာဒီစီမံချက်လုပ်မှာဖြစ်ပါတယ်ဒီကုန်တင်ကုန်ချစိတ်ကမ်းတည်ဆောက်ရေးစီမံကိန်းရဲ့ပထမအဆင့်ကိုနောက်နှစ်2020နှစ်ကုန်ပိုင်းမှာအပိတက်ဖို့ရွေးထားပြီးတော့ဒုတိယအဆင့်တည်ဆောက်မှုကိုနောက်6လအတွင်းလုပ်ဖို့စီစဉ်ထားပါတယ်။အခုလိုမြန်မာစိုးရနဲ့ရင်းနှီးမြှုပ်နှံမှုသဘောတူချက်ရတဲ့ကိစ္စကိုအဒန်နီကုမ္ပဏီကအတည်ပြုချက်ပေးပါတယ်။ဒါပေမဲ့လုပ်ငန်းသေးစိတ်ကိုတော့မပြောပါဘူး။တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံအတွင်းမှာကြီးကြီးမားမားရှိလာနေတာကိုအိန္ဒိယဘက်ကလည်းတုံ့ပြန်ပြီးတော့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေလှုပ်လာနေပါတယ်။မြန်မာစစ်တပ်ကဦးစီးလုပ်ကိုင်တဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့ကုန်တင်ကုန်ချစိတ်ကမ်းတည်ဆောက်ဖို့အဒန်နီကုမ္ပဏီနဲ့သဘောတူညီမှုရခဲ့တာဟာကုလသမဂ္ဂရဲ့မြန်မာလူခွင့်ဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ရဲ့မနေ့ကထုတ်ပြန်တဲ့မြန်မာစစ်တပ်နဲ့စီးပွားရေးထောက်ကူတွေအားလုံးကိုထက်တော်ရေးဆိုတဲ့အကြံပြုချက်ကိုအဒန်ဒီကုမ္ပဏီဘက်ကကျူးမဆက်ရရောက်တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဝင်တူဖြစ်တဲ့ဩစတြေးလျကလူခွင့်ရှင်နေခရစ်စီရိုဒီကဆိုပါတယ်အဒန်ဒီကုမ္ပဏီဘက်ကတော့သူရဲ့မြန်မာနိုင်ငံကစီမံကိန်းကြောင့်လူခွင့်ရေးကိုထိခိုက်စေမှာမဟုတ်ဘူးလို့မနေ့ကပဲကြေညာချက်ထုတ်ပြီးတော့တုံ့ပြန်ပါတယ်
ကချင်ပြည်နယ်ကထွက်တဲ့ပြင်းကြောက်ထဲမှာအမိုနိုင်လို့ခေါ်တဲ့ကဘာဦးမျိုးစိတ်ကြောက်ဖြစ်ရုပ်ချင်းကိုတွေ့ရှိခဲ့ရပြီးလွန်ခဲ့တဲ့နှစ်ပေါင်း96သန်းတုန်းကပင်လယ်ကမ်းစံမှာပိတ်မိတည်ဆုံးခဲ့တဲ့ပင်လယ်သရဝါဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောဆိုနေကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း96သန်းတုန်းကရှင်သန်ကျဆားခဲ့တဲ့ပင်လယ်သရဝါကိုပြင်းကြောက်ထဲမှာတွေ့ရတာဟာဆိုရင် တိတ်ကိုရှာပါပြီးတရားတလောက်ပထမဆုံးလည်းဖြစ်ပါတယ်။တရုတ်သိပ္ပံအကယ်ဒမီနန်ဂျင်းဘူမိဗေဒနဲ့ကြောက်ဖြစ်ရုပ်ကျွင်းဌာနကပမောက္ခဝမ်ဘူကအခုတွေ့ရှိချက်ကိုရေးသားခဲ့တာပါ။ဒီလေ့လာမှုထဲမှာအနည်းဆုံးတလိပ်ဆန်40ထိပါတယ်လို့လည်းလေ့လာချက်မှာဖော်ပြပါတယ်။နောက်ပိုင်းမှာပရင်ဖြစ်လာစေခဲ့တဲ့သစ်ပင်အစည်းတွေထဲမှာပိတ်မိတဲ့အမိုနိုင်ကဘာဦးမျိုးစိန်နမူနာကတော့အခုမြန်မာနိုင်ငံမြောက်ပိုင်းကချင်းပြည်နယ်ကတွေ့ရှိမှုကပထမဆုံးအကျဉ်းလေးဖြစ်ပါတယ်။ပရင်တွေထဲမှာပုံမှန်တွေ့ရတဲ့သတ္တဝါတွေကတော့တစ်တောထဲမှာနေတဲ့မျိုးစိန်တွေဖြစ်ပြီးတစ်ပင်မှာပိတ်မိပြီးတဲ့နောက်ပိုင်းရုပ်ကျွင်းတွေဖြစ်ကြတာပါ။ကချင်းပြည်နယ်ဟူးကောင်းတောင်ကြားကထွက်တဲ့ပရင်တဲမှာလွန်ခဲ့တဲ့နှစ်သန်း100လောက်ကဒိုင်နိုဆောရုပ်ကျွင်းပါတဲ့ပရင်ကိုလည်းတရုတ်လေ့လာသူတို့ကတွေ့ရှိခဲ့သေးတာဖြစ်ပါတယ်။
အမေရိကန်ပြည်တော်စုရဲ့လူဝင်မှုကြီးကြပ်ဥပဒေကိုလက်တလုံးကြားလုပ်ပြီးတော့အတူအောင်လက်ထပ်မှုတွေကြီးကြီးမားမားလှုပ်ဆောင်နေတယ်လို့အမေရိကန်စုအရှင်တွေကပြောဆိုလိုက်ပြီးတော့အဲ့ဒီမမှန်ကန်တဲ့လူဝင်နဲ့ပတ်သက်ဆက်နွယ်သူလူ90ကိုအနာဘိုင်ကဖမ်းဆီးခဲ့ပါတယ်။အမေရိကန်ပြည်တော်စုတောင်ပိုင်း Texas ပြည်နယ်မှာအဲ့ဒီအတူအောင်လက်ထပ်တဲ့လုပ်ငန်းကိုလှုပ်ဆောင်နေတာဖြစ်ပြီးတော့အမေရိကန်မှာအများအားနေထိုင်ခွင့် Green Card ရဖို့အမေရိကန်နိုင်ငံသားနဲ့စိတ်ဆက်မယ်ဆိုလို့ရှိရင်ဒေါ်လာ5000ကနေပြီးတော့9000ထိပေးရပါတယ်။ဒီလုပ်ငန်းကိုဥဆောင်လုပ်ကံနေသူက Ashley Yanguyin ဆိုတဲ့သူဖြစ်ပြီးတော့အမေရိကန်နိုင်ငံသားတွေကိုနိုင်ငံခြားကလူတွေနဲ့စစ်ဆေးဖို့အဲ့ဒီဖွဲ့ကလိုက်ပြီးတော့စီရောက်နေတာပါ။တွေ့အောင်လက်ထပ်မှုကျူးလွန်တာဟာကြီးမားတဲ့ပြစ်မှုပဲလို့ Texas ပြည်နယ်ကရရှိသူကဆိုပါတယ်
။ဆူဒန်နိုင်ငံမှာအနာအလွဲ့ပြောင်းနေပတ်သက်ပြီးဆန္ဒပြခေါင်းဆောင်တွေနဲ့သဘောတူညီချက်ရပြီလို့လက်ရှိအုပ်ချုပ်နေတဲ့ဆူဒန်စစ်ကောင်စီကကြေညာပြီးနောက်ချက်ချင်းဆိုသလိုပဲဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားရုံးရင်းဆန်ကပ်ဖြစ်ပြီးမြို့တော်ခတ်တွန်မှာတနင်္လာနေ့ညနေဆောင်ပိုင်းအထိတနက်တန်နေထွက်ပေါ်နေပါတယ်။ဆန္ဒပြသူတွေရဲ့အတားအဆီးတွေကိုယူနီဖောင်းဝယ်လက်နက်ကန်အမျိုးသားတွေပြုံးစားကြီးရောက်လာပြီးဆန္ဒပြသူတွေကိုရိုက်နှက်ပစ်ခတ်ခဲ့ပါတယ်။
ဘုရင်နဲ့မနေ့ကထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုကျော်အောင်လွင်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရပါမယ်မြန်မာစစ်တပ်ကိုပြစ်မှတ်ထားပြီးဗန္ဒာရေးပါဝင်တခြားအကူအညီတွေအလုံးကိုဖျက်တောက်ရေးယူဖို့ FFM ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အင်ကာနေကတောင်းဆိုချက်ဟာတမူထူးခြားကြောင်းကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရကပြောလိုက်ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးကတော့တပ်မတော်ကိုအေးအေးယူတန်ခတ်တဲ့နီးလန်းနဲ့မြန်မာနိုင်ငံရဲ့ပြဿနာကိုဖြေရှင်းလို့မရနိုင်ကြောင်းတုံ့ပြန်ထားပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံဆက်လက်ပြောပြမှာပါရှင်
အင်ဒိုနီးရှားအစိုးရရှိနေဂျုံဟောင်းမာဇူကီဒရူစမန်ဦးဆောင်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဟာဘင်္ဂလားဒေ့ရှ်မလေးရှားထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကိုမေလ3ရက်နေ့ကနေစတင်ပြီး10ရက်ကြာခီးစဉ်ဖြင့်တွားရောက်ခဲ့ပြီးတဲ့နောက်မေလ14ရက်နေ့မှာခီးစဉ်ရလဒ်ကိုကြေညာချက်ဖြင့်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာရုံးရချဒုက္ခတဲ့အကျဲတဲပြင်အခြားတိုင်းသားလူနည်းစုတွေပေါ်ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုထိတိယောက်ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသေးတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်တပ်ကိုကြီးမားပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေလုပ်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့FFM ဥက္ကဋ္ဌမာဇူကီဒရူစမန်ကပြောကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အရင်ငါရောအခုရောဖြစ်နေတဲ့ကြီးမားလာတဲ့ပြစ်မှုကျူးလွန်မှုတွေကြောင့်နိုင်ငံရေးစီးပွားရေးနဲ့ငွေကြေးအရာမြန်မာစစ်တပ်နဲ့ဆက်ဆက်ပတ်သက်နေတာတွေကိုမဖြစ်မနေအလေးထားအရေးယူဖို့ဖြစ်လာတယ်လို့ FFM အဖွဲ့ဝင်တဦးဖြစ်တဲ့ဩစတြေးလျနိုင်ငံကလူခွင့်ရေးရှိနေခရစ်စတိုဖာစီဒိုဒီကလည်းပြောပါတယ်ပြစ်မှုကျူးလွန်သူတွေကိုဖော်ထုတ်ပြီးတိတိကျကျပြစ်မှတ်ထားထက်တောက်ခြင်းအပြင်အကြမ်းဖက်မှုတွေရော့သွားအောင်ပိုးပြီးဖိအားပေးနိုင်လိမ့်မယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့သတင်းဘက်ကဩစတြေးလျအခြေစိုက် ABC သတင်းဌာနနဲ့ဆက်သွယ်မေးမြန်းခဲ့မှလည်းအိန္ဒိယအခြေစိုက်အဒနီကုမ္ပဏီကမြန်မာစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့အတွက်ခရစ်စတိုဖာစီဒိုဒီကအခုလိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါတယ်
There are certainly no sanctions through the UN Security Council. China has made sure of that, a long-standing protector of Myanmar. But many countries have imposed sanctions already, and our fact-finding mission, the UN investigation of which I was one of three members.
Myanmar ဘော်လူမျိုးကောင်စီကနေတန်ခတ်ပိတ်ဆို့မှုတွေမချမှတ်နိုင်အောင်တရုတ်ကအသေးချာကာလကြာရှည်အကောက်အွယ်ပေးထားတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံဘော်နိုင်ငံများပြားကတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားတာရှိပါတယ်။ဒါပြင်အဖွဲ့ဝင်၃ဦးနဲ့ကျွန်တော်လည်းတူအပါဝင်ဖြစ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတော့မြန်မာစစ်တပ်နဲ့စစ်ဘုရုပ်တွေဦးဆောင်တဲ့စီးပွားရေးလုပ်ငန်းတွေကနေစီးပွားရေးရလုံးဝဖျက်တောက်ဖို့အဆိုပြုထားပါတယ်။ဒါဟာကုလသမဂ္ဂစစ်ဆေးရေးနဲ့ပတ်သက်လို့အဆင့်အမြင့်ဆုံးအဆိုပြုထားတာဖြစ်ပါတယ်။ဒါကိုအဒါနီကလည်လည်ရှိနေတာတွေ့ရပါတယ်။
ဒါပေမဲ့လည်းတက်မတော်ကိုအေးအေးယူတန်ခတ်တဲ့နီလန်နေတော့မြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့နယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွမ်းက VOE ကိုပြောပါတယ
်ကျွန်တော်တို့တုတ်တက်မှုမရှိဘူးဆိုတဲ့ဥစ္စာတုတ်တက်မှုကကျွန်တော်ရှိအောင်လုပ်နေတယ်ကျွန်တော်လုပ်နေတာဟာရေဟိုဟလာအတိမပြဖို့လို့တယ်ဒီညမှာအခက်အခဲတွေကျွန်တော်ရင်ဆိုင်နေရတယ်အခုတခြားမကြည့်နေဗျာကျွန်တော်တို့ကပြန်လည်လက်ခံဖို့ဟိုပြင်ဆင်တဲ့အခါမှာသူတို့ဘက်ကပဲဟလာအဆင်သင့်မဖြစ်သေးဘူးဆိုပြီးတော့ဟလာကုလသမဂ္ဂတချို့အဖွဲ့အစည်းတွေကရောဘင်္ဂလားဒေ့ရှ်ဘက်ကရောကျွန်တော်တို့ဟလာကြံလာမဲ့လူတွေကို discourage လုပ်တယ်မပြန်ပါနဲ့ဆိုပြီးတော့တားတယ်နော်ကျွန်တော်မြန်မာအဆင်သင့်မဖြစ်ဘူးဆိုပြောတယ်နော်ဒါသူတို့ပဲဟိုကပြက်ရပြက်လှုပ်တယ်လှုပ်တာရှိတယ်နောက်တစ်ခါဗျာသူငင်းငိုင်းနဲ့ပတ်သက်ပြီးတိုးတက်မှုမရှိဘူးပြောနေတယ်ကျွန်တော်ရခိုင်မှာဖြစ်နေတဲ့ကိစ္စအခုတိုက်ပွဲတွေဖြစ်နေတဲ့ကိစ္စကျွန်တော်တို့ဒါဖန်တီးတာမဟုတ်ဘူးလေဗျာဖြစ်နေတဲ့မြေပြင်မှာဖြစ်နေတဲ့ကိစ္စဒီအချိန်မှာဟိုဒီဥစ္စာကိုတိုက်ပွဲတွေဖြစ်နေလို့တရအောင်မလုပ်ဘူးဆိုတာတိုင်းသားလက်နဲ့ကင်ဖွဲ့စည်းနေတယ်ပြစ်ပောက်ပြန်ပေါင်း90ရှိပြီကျွန်တော်တို့ဒါဟုတ်လားကိုကြီးကိုဟောင်းနဲ့ငင်းငိုင်းရအောင်ကျွန်တော်တို့ကနှစ်ပေါင်းဟို90လောက်ရှိနေတဲ့ဒီပြဿနာကြီးကိုဖြေရှင်းဖို့ဆိုတော့ကျွန်တော်နီလာမျိုးစုံနဲ့ကျွန်တော်လုပ်နေတာပဲနော်ဒီလုပ်နေတဲ့ဟာကိုကျွန်တော်တို့အသိမပြည့်ဘူးဟိုမှန်မှန်ကန်ကန်နဲ့မျက်မျက်တတစဉ်းစားဖို့လိုတာပေါ့နော်ကျွန်တော်တို့အကန့်အသတ်တွေဘာရှိလဲဆိုတော့မျိုးတို့ဒါအသိမပြည့်ဖို့လိုတယ်ဒါအောင်မကြည့်ရင်လည်းတမတော်ရေးယူမယ်တန်းခတ်မယ်ပိတ်ဆို့မယ်ဆိုတဲ့နီးတစ်ခုတည်းနဲ့တော့ကျွန်တော်ဒီပြဿနာကိုဘယ်လိုမှမပြေလည်နိုင်ပါဘူ
းဒီနေရာမှာအဲ့ဒီတမတော်နဲ့လက်ရှိဒီအခုရတအစိုးရနဲ့ကိုတစ်ဖက်မှာလည်းထောက်ပြတာကတော့အခုလက်ရှိရတအစိုးရမှာလည်းတာဝန်ရှိရဆိုပေမဲ့အခုဒီနိုင်ငံတကာကိုတောင်းဆိုတဲ့ကုလသမဂ္ဂရဲ့ဒီ FFM အဖွဲ့ရဲ့တောင်းဆိုချက်မှာတော့တို့ဒီမြန်မာစစ်တပ်ခေါင်းဆောင်တွေဆိုတာမျိုးတို့ပြစ်မှတ်ထားဖို့ဆိုတာမျိုးပြောသွားတော့အဲ့ဒီလိုမျိုးခွဲပြောတဲ့ပုံမှာဘယ်လိုမြင်ပါလဲရှင်
ဆရာဘယ်လိုခွဲလို့ရမလဲဗျာဟိုစဉ်းစားကြည့်လေဗျာဒီတက်မတော်ဆိုတာဒီတိုင်းပြည်ရဲ့ဟိုမြန်မာနိုင်ငံရဲ့အစိတ်ပိုင်းဟိုဒီပေါ်တော့ကျွန်တော်အုပ်ချုပ်ရေးရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်ဟိုတက်မတော်မရှိပဲတိုင်းပြည်ဘယ်လိုလုပ်အုပ်ချုပ်လို့ရမလဲဟိုခုနကျွန်တော်ပြောသလိုပဲဟာလာကျွန်တော်တို့မှာဒီလောက်ပြဿနာတွေနော်လက်နက်ကန်ပြည်ပခါတွေနဲ့ဟိုပြည်တွင်းငြိမ်းချမ်းရေးအတွက်ဒီလောက်ဟိုအခက်အခဲတွေတွေ့ကြုံရတဲ့အချိန်မှာဟာလာကျွန်တော်တက်မတော်မပါဘဲနဲ့ဘယ်လိုလုပ်သွားလို့လို့ရမလဲ
American ပြည်ထောင်စုခြေဆိုင်ကချင်မဟာမိတ်အဖွဲ့ကတော့မြန်မာစစ်တပ်ကိုပြစ်မှတ်ထားအရေးယူဖို့ကုလသမဂ္ဂစုံစမ်းရေးမှူးတွေရဲ့တောင်းဆိုချက်ဟာမှန်ကန်ထိရောက်ကြောင်းအခုလိုပြောပါရစေ။
ကျွန်တော်တို့ကတော့အင်မတန်ကြိုဆိုပါပဲ။တကယ်ကိုနီလန်းကြတဲ့လောက်ကြတစ်ခုပဲပေါ့နော်။ဒီလိုအခု UN ကနေပြီးတော့ဒီလိုပိတ်ဆို့တာကတကယ်ကိုလက်ရှိပကတိအခြေအနေမှာဘယ်လိုမျိုးဖြစ်နေလဲဆိုတော့နားတယ်သိရှိမှုကိုဖော်ပြနေတာဖြစ်ပါတယ်။အဲ့လိုဆိုတကယ်ရောအစိုးရနှစ်ခုဖြစ်နေတဲ့နိုင်ငံဖြစ်နေပါတယ်။အစိုးရအထက်မှာရှိနေတဲ့စစ်တပ်ဖြစ်နေပါတယ်။သတ်တော်ကနေဖတ်သွားတယ်နောက်တစ်ခုကတော့တရားဥပဒေစိုးမိုးတဲ့စစ်တပ်ဆောင်ကတော့ကျွန်တော်လက်ခံလို့ရပါတယ
်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အင်ကာနီကထုတ်ပြန်ကြမှာတော့ပဋိပက္ခတွေကိုဖြေရှင်းဖို့အတွက်မြန်မာဘက်ကတစုံတရာတိုးတက်အောင်ဆောင်ရွက်မှုမရှိတဲ့အပြင်အလုံးစုံရပ်တန့်နေတယ်လို့ဒရုစမန်ကပြောကြောင်းဖော်ပြထားပါတယ်သူတို့ရဲ့ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တယ်လို့အခြားဒေသတွင်းခီးစဉ်မှာလည်းချင်းကချင်ရှမ်းနဲ့ရခိုင်အဖွဲ့အစည်းကိုယ်စားလှယ်အသီးသီးနဲ့လည်းတွေ့ဆုံခဲ့ပါတယ်FFM ရဲ့ထုတ်ပြန်ချက်မှာမြန်မာစစ်တပ်နဲ့ဆက်ဆက်လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေ၊လိမ်ပိုင်းဆိုင်ရာနဲ့အကြမ်းဖက်မှုပြင်တိုင်းရင်းသားလူနည်းစုတွေပေါ်အကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကို2019ဇွန်လ1ရက်နေ့နောက်ဆုံးထားပြီးအီးမေးလ်လိပ်စာဖြစ်တဲ့ myffm@ohchr.org ကိုပေးပို့ကြဖို့လည်းဖော်ပြထားပါတယ်။ FFM အဖွဲ့အစည်းနဲ့2019စက်တင်ဘာလမှာပြုလုပ်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာသူတို့ရဲ့အစီရင်ခံစာအပြည့်တက်တင်သွင်းမှာဖြစ်ပါရရှင်
။မအင်ဂျင်နိုင်ပြောပြသွားတာပါရှင်။ရခိုင်နဲ့ကချင်ပြည်နယ်တို့မှာအကြမ်းဖက်မှုတွေတိုးလာနေတဲ့အပေါ်မှာအထူးဆွေးနွေးတဲ့အကြောင်းနောက်ရခိုင်မှာ9နှစ်ကြာလာပြီဖြစ်တဲ့မွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေဟာဆိုးရွားပြီးလက်တင်ခံနိုင်စရာမရှိဘူး။အိုးအိမ်စွန့်ခွာထွက်ပြေးရသူတွေပြန်လည်အခြေချရေးမှလည်းသူတို့စံတာနဲ့အညီဖြစ်ရမယ်လို့ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးယူဆအဆူလာမူလာကပြောဆိုလိုက်ပါတယ်။6ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စရေရှည်ဖြည့်ရှင်းချက်ထွက်ပေါ်လာရေးအတူပူးပေါင်းဆောင်ရွက်နိုင်ခြေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်နဲ့အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအာဆူလာမူလာရဲ့မေလ9ရက်နေ့ကနေ14ရက်နေ့အထိ6ရက်တာမြန်မာခီးစဉ်အတွင်းမှာတော့ရခိုင်နဲ့ကချင်ပြည်နယ်ကိုတွားရောက်ပြီးဒုက္ခသည်တွေတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့မြေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်တာဝန်ရှိသူတွေနဲ့လည်းရခိုင်ကချင်နဲ့ရှမ်းပြည်နယ်တွင်ကအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအရေးဆွေးနွေးခဲ့ပါတယ်။ နိုင်ငံတော်ကပြစ်ပခတန်ခရရသူတွေအကာအကွယ်မဲ့သူတွေကိုကာကွယ်ပေးရင်းနဲ့လူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေရေရှည်ရရှိရေလိုအပ်ချက်တို့ကိုအလေးပေးတိုက်တွန်းခဲ့ပြီးအိုးအိမ်ဆုံခွာထွက်ပြေးရသူတွေအရေးရေရှည်ဖြစ်ရှင်းချက်တည်းထွက်လာဖို့အာဏာပိုင်တို့အနေနဲ့သက်ဆိုင်သူတွေဘေးပင်သူတွေနဲ့အတူဆက်လက်ဆောင်ရွက်ဖို့လည်းပြောဆိုခဲ့တာပါ။ရခိုင်လက်နက်ကိုင်တပ်အေအေနဲ့တ Tabime yakhain pine ne, kachin pine dwimpa, yatari go a kagwe be ye, tasai turi along tawin kanjabo tai dunke jamle, gula tamaga a dwim mucho ye, let out your gwinya, fahin hakap your body.
Ms. Mueller said that she remains extremely concerned about the upsurge in violence in Rakhine and Kachin states.
ဒီကနေ့၆လတွင်လူပေါင်း၃000ကျော်အိုးအိမ်ဆုံးခွာထွက်ပြေးကြရတယ်။ရခိုင်နဲ့ကချင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေပြင်းထန်လာတဲ့အပေါ်အထူးစိုးရင်စရာဖြစ်ကြောင်းမစ်မူလာကပြောပါတယ်။ရဲသားတွေကိုကာကွယ်ပေးဖို့နဲ့လူသားချင်းထောက်ကူမှုတွေကိုဝင်ရောက်ခွင့်ရဖို့တက်ဆိုင်သူအလုံးအနေနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုလိုက်နာကြဖို့လဲသူကတိုက်တွန်းပါတယ်။ အခုနောက်ပိုင်းအိုးအိမ်ဆွန့်ခွာထွက်ပြေးရမှုတွေမှာလိုအပ်ချက်တွေကိုနောက်၆လစာဖြည့်ဆည်းနိုင်ဖို့အတွက်လဲရန်ပုံငွေရမယ့်နီလန်တွေကိုကုလသမဂ္ဂလူသားချင်းစာနာထောက်ကူမှုဆိုင်ရာရန်ပုံငွေအဖွဲ့ MHF2စဉ်းစားသုံးသပ်နေကြောင်းလဲပြောပါတယ်။အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအနေနဲ့သူတို့ဆန္ဒအလျောက်ဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခန်းနဲ့အညီထာနေပြန်ခွင့်
More than 278,000 people are internally displaced, including the 128,000 Rohingya and Kaman people who remain confined. စခန်းပြည်မှာနေကြတဲ့ရိုးညာတွေလည်းအလွန်အမင်းအခက်တွေ့နေကြတော့မှဖြစ်ပြီးတော့သူတို့အတွက်လည်းအခုလိုဆောင်ရွက်ပေးမှာဖြစ်တယ်လို့သူကမှတ်ချက်ပေးပါတယ်။နောက်ထပ်ဆောင်ရွက်ဖို့သူတိုက်တွန်းတဲ့အချက်ကတော့အိုးအိမ်ဆွန့်ခွာထွက်ပြေးရမှုတွေအကာအကွယ်မဲ့မှုတွေရဲ့ဇင်းမြစ်ကိုဖြည့်ရှင်းနိုင်ရေးရခိုင်ကြိုင်ပေးကော်မရှင်အကြံပြုချက်တွေကိုအကောင့်ထဲပို့ဖြစ်ပါတယ်။နိုင်ငံတော်အိုးအိ
င်းအိုးအိမ်စုံခွာထပြေးရမှုရဲ့ဇင်းမြစ်ကိုဖြည့်ရှင်းနိုင်ရေးလက်တွေ့အကောင့်ထဲပို့ဖို့အရေးကြီးကြောင်းခီးစဉ်ပြီးထုတ်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အိုးအိမ်စုံခွာထပြေးရသူတွေစီကိုတွားရောက်အကူအညီပေးခွင့်ရရေးကန့်သတ်ချက်တွေလှုပ်ထုံးလုံးကြီးတွေကရှုပ်ထွေးလွန့်တယ်လို့အကူအညီပေးရေးဆောင်ရွက်နေသူအများပြားထံကကြားသိရပြီးအကူအညီပေးရမှာလွယ်ကူအောင်လုပ်ပေးဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ကချင်ပြည်နယ်တဲကအခြေအနေတွေအခက်အခဲတွေရှိနေစေဆိုပေမဲ့လူသားချင်းစာနာကူညီမှုဆိုင်ရာဆောင်ရွက်ချက်တွေအပေါ်မှာတော့တိုးတက်မှုတွေရှိကြောင်းနဲ့တပ်မတော်ဘက်ကရှမ်းနယ်ကချင်ပြည်နယ်တို့မှာတဖက်သားအပြည့်ခတ်ရက်စဲမှုအပေါ်မှာကြိုဆိုကြောင်းနောက်ထပ်ထပ်တိုးဖို့ကိုလည်းမျှော်လင့်ကြောင်းကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မူလာကကြေညာချက်မှာပြောဆိုထားပါတယ်ရှင
်။မတ်တန်ဂီထိုက်ပြောပြသွားတာပါရှင်။အခုဖိလစ်ပိုင်ရဲ့နိုင်ငံရေးဘက်ကိုလည်းအလှည့်ပေးပါမယ်ရှင်။ဖိလစ်ပိုင်နိုင်ငံကလွတ်တော်သက်တမ်းဝယ်ရွေးကောက်ပွဲတွေမှာသမ္မတဒူတာတေးကထောက်ခံပေးထားတဲ့လွတ်တော်အမတ်တွေအနိုင်ရခဲ့တယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်တရုတ်ဘက်ကိုယိမ်ပြီးတခါမူရစ်ဆေးဝါးနှိမ်နှင်းမှုတွေကိုခက်ချမ်းချမ်းလုပ်တဲ့သမ္မတဒူတာတေးရဲ့အာဏာကပိုးပြီးတော့ခိုင်မာလာမယ့်သဘောရှိနေပါတယ်။ဒီအကြောင်းသတင်းတော့ Rap Jennings ရဲ့သတင်းလွှာကိုကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင်
။တနင်္လာနေ့တုန်းကကျင်းပခဲ့တဲ့ဖိလစ်ပိုင်နိုင်ငံကလွတ်တော်သက်တမ်းဝယ်ရွေးကောက်ပွဲတွေရဲ့မဲရလက်တွေမနေ့တုန်းကထွက်လာခဲ့ပါတယ်။ဒါပေမဲ့တရားဝင်ကြေညာချက်တော့မဟုတ်သေးပါဘူး။ဒီရလက်တွေအရ အနိုင်ရတဲ့အထက်လွှတ်တော်အမတ်၁၂ဦးမှာ၉ဦးကသမရရော်ဒရီဂိုဒူတာတေကအားပေးထောက်ခံထားတဲ့အမတ်တွေဖြစ်နေပါတယ်။တွင်းလာနေလုံကတညာလုံးမဲတွေရေတွက်ခဲ့ပြီးတော့ထွက်ပေါ်လာတဲ့ရလဒ်တွေအရအတိုက်ခံဘက်ကတဦးမှနိုင်မရပါဘူး။အခုရွက်ကောက်ပွဲမှာလက်လက်နေတဲ့အထက်လွှတ်တော်အမတ်နေရာ၂၄နေရာကိုဝင်ပြီးတော့ရှင်ပြိုင်သူပေါင်း၆၂ဦးရှိပြီးတော့လော့ဇယ်အနိုင်ရသူ၁၂ဦးကတော့တတိပုဂ္ဂလအမတ်၃ဦးနဲ့သမရဒူတာတေထောက်ခံတဲ့အမတ်၉ဦးတို့ပဲဖြစ်ပါတယ်။အဲ့ဒီအမတ်၉ဦးကထက်လွှတ်တော်တက်တန်း၆နှစ်မှာ၃နှစ်တောင်ယူထားပြီးတဲ့သူတွေပါဖိလစ်ပိုင်နိုင်ငံရဲ့အခုလွတ်တော်တက်တန်းဝက်ရွေးကောက်ပွဲကတော့တမရကိုထောက်ခံသူနဲ့ဆန့်ကျင်သူအကြားပြိုင်တဲ့ပွဲပါပဲလို့ဖိလစ်ပိုင်နိုင်ငံဒလာဆလီတက်တိုကနိုင်ငံရေးသိပ္ပံပေါမောက္ခအန်တိုနီယိုကွန်တာရက်စ်ကပြောပါတယ
် Take controversial candidates but the people seem not to care
ရွေးကောက်ပွဲမှာဝင်ပြိုင်ကြတဲ့သူတွေနဲ့ပတ်သက်ပြီးအငြင်းပွားစရာတွေရှိနေတယ်ဆိုပေမဲ့လည်းပြည်သူတွေဂရုစိုက်တာကတော့တမရကိုဘယ်သူတွေကထောက်ခံပြီးဘသူတွေကဆန့်ကျင်တယ်လဲဆိုတာကိုပဲအခြေခံအဖြစ်ကြည့်ကြတာပါအခုထွက်ပေါ်လာမဲ့ရွေးကောက်ပွဲရလဒ်ကသမရဒူတာတေးရဲ့လှုပ်ရက်တွေအပေါ်လူလူဆန္ဒခံယူပွဲလုပ်ပြီးအတိအမှတ်ပြုတ်လိုက်တဲ့သဘောပါပဲ
ထွက်ပေါ်လာမဲ့ရွေးကောက်ပွဲရလဒ်တွေကသမရဒူတာတေးရဲ့ရွေးချက်ကိုအပြည့်အဝလှုပ်ဆောင်နိုင်အောင်ပို့ပြီးတော့ယုံကြည်မှုတွေပေးလိုက်တယ်လို့ဖြစ်သွားပါလိမ့်မယ်သမရဒူတာတေးအစိုးရကတောင်တရုတ်ပင်လယ်အတွင်းသူပိုင်နဲ့ကိုပိုင်နဲ့အငင်းပွားနေတဲ့နေရာတွေမှာရင်းနှီးတဲ့သဘောတောင်ဝေးရှားဖွေတူးဖော်ရေးတွေကိုတရုတ်နိုင်ငံနဲ့အတူပူးပေါင်းလှုပ်ဆောင်မှုမျှော်လင့်ထားတာပါ2016ခုနှစ်တုန်းကဖိလစ်ပိုင်နိုင်ငံအတွက်ဒေါ်လာ24ဘီလီယံအကူအညီပေးဖို့တရုတ်ဘက်ကကတိပြုခဲ့ပါတယ်အဲ့ထက်ကငွေတချို့ကသမရဒူတာတေးရဲ့အခြေခံအဆောက်အဦပြုပြင်ရေးစီမံကိန်းတွေအတွက်ဖြစ်ပါလိမ့်မယ်ဒေသခံသတင်းမီဒီယာတွေရဲ့ဖော်ပြချက်တွေအရဖိလစ်ပိုင်နိုင်ငံမှာမူရစ်ဆေးဝါးနှိမ်နင်းမှုတွေကြောင့်သေဆုံးသူပေါင်း 9,000 ကျော်ရှိတယ်လို့ဆိုပေမဲ့သမရဒူတာတေးကတော့သူ့ရဲ့မူရစ်ဆေးဝါးနှိမ်နင်းမှုတွေကိုဆက်ပြီးတော့လုပ်သွားမယ်သဘောရှိနေပါတယ်အခွန်ကောက်ခံမှုဆိုင်ရာဥပဒေတွေကိုလည်းတမရဒူတာတေးကပြုပြင်ဖို့လုပ်နေတာပါဒီလိုပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ဖို့ထက်လွတ်တော်ပါ24ဦးတည်းက50ရာခိုင်နှုန်းကနေပြီးတော့85ရာခိုင်နှုန်းလောက်အထိထောက်ခံမှုတွေရဖို့လိုနေပါတယ်မြို့တော်မနီလာတဝိုက်ကမဲပေးကြသူတွေကတော့တမရဒူတာတေးလက်ထက်မှာမူရစ်ဆေးဝါးတွေပိုကင်းဆင်လာပြီးတော့စီးပွားရေးလည်းပိုကောင်းလာတယ်တခြားအထောက်ပံ့တွေလည်းပိုပြီးတော့ရလာတယ်လို့မနီလာမြို့နားကမဲပေးခဲ့သူမေအစ်စဘလာကပြောပါတယ
် Many buildings many yards the children
အဆောက်အုံတွေလည်းအများကြီးပေါ်လာတယ်အလုပ်ကိုင်တွေလည်းအများကြီးရှိလာတယ်ကလေးတွေကျမတို့ရဲ့ចောင်းသူចောင်းသားတွေလည်းလာစဉ်ထောက်ပံ့ခြင်းရလာတယ်ကျမကြီးအထောက်အကူတွေလည်းလာနေပါပြီ
တကယ်တော့သမရဒူတာတေးပေါ်မှာလူတွေရဲ့ထောက်ခံမှုတွေကပိုပြီးတော့တိုးလာနေတာပါပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကသူ့ကိုသဘောကျထောက်ခံမှုဟာ80ရာခိုင်နှုန်းရှိခဲ့ရာကဒီဇင်ဘာလမှာ84ရာခိုင်နှုန်းအခု2019ခုနှစ်ဆန်းပိုင်းမှာတော့သမရရဲ့လောက်ရတေပေါ်ထောက်ခံကျင်းနှံ့မှုတွေက89ရာခိုင်နှုန်းအထိတက်လာခဲ့ပါတယ်။အတိုက်ခံတွေဘက်ကသမရဒူတာတေးကိုဝေဖန်နေကြတယ်ဆိုပေမဲ့တကယ်တမ်းမှာတော့မထီရောက်ပါဘူးလို့စင်ကူတက်ကတိုမူဝါဒရေးရာဌာနကတွဲဘက်ပေါ်မခဖိလစ်ပိုင်လူမျိုးအက်ဒရာဒိုအာရာလေးကပြောပါတယ
်။ The opposition has not done a good job of portraying themselves in a more
အတိုက်ခံတွေဘက်ကတော့သူတို့ကသူတို့ယူသားတယ်လို့ဆိုပြီးသမရဒူတာတေးကတရုတ်နဲ့နှိစက်တဲ့ကိစ္စသူရဲ့ပြင်းထန်တဲ့မူရစ်ဆေးဝါးနှိမ်နင်းတဲ့ကိစ္စတွေကိုဝေဖန်ပြောဆိုနေပေမဲ့တကယ်တမ်းထိထိရောက်ရောက်မလုပ်နိုင်ကြပါဘူး။အတိုက်ခံတွေရဲ့ဝေဖန်ထောက်ပြချက်တွေကသမရဒူတာတေးကိုဘာမှမဖြစ်စေပါဘူး
။ရွေးကောက်ပွဲရလဒ်တွေကိုတရားဝင်ညင်တဲ့အခါမှာအခုထွက်နေတဲ့စီးရင်တိုင်းသမရရဲ့လူတွေသာအနိုင်ရမယ်ဆိုရင်တော့အခြေခံဥပဒေပြင်ဆင်ရေးပါဝင်တခြားဘဝရပြောင်းလဲမှုတွေလုပ်ဖို့သမရဒူတာတေးမှာပို့ပြီးတော့အရှိသွားနိုင်ပါတယ်။အသက်၉နှစ်အရွယ်ကလေးကစားပြီးဖန်စီရေးယူခွင့်ရှိရေးဖျက်သိမ်းထားတဲ့တေးတန်ချမှတ်မှုကိုပြန်ပြီးတော့အသုံးပြုရေးစတာတွေကိုလှုပ်လာနိုင်ပါတယ်ဖိလစ်ပိုင်အောက်လွှတ်တော်အတွက်လည်းတင်းနေတာနေတော့ကမဲတွေပေးခဲ့ကြပြီးတော့အဲ့ဒီမှာလဲသမရဒူတာတေးကိုထောက်ခံသူတွေအများစုကပဲအနိုင်ရထားပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00နာရီခွဲပါပြီ။VOA ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။အခုဒုတိယနိုင်ဝက်စာအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြားကောက်နှုတ်ချက် American Indian 3 English သင်ခန်းစာနဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကန်ပြန်လဲထုတ်လွှင့်ချက်မှာတော့
တယ်လီဖုန်းမပါဘူးတယ်လီဖုန်းကိုနားမထောင်ရဘူးအီလက်ထရစ်ပစ္စည်းတွေနဲ့အထောက်မထောက်လိုက်ရဘူးနော်မဖြောက်ဖြစ်ရဘူးနိုင်ငံသားတို့မိသားစုတွေရဲ့
ဥပဒေပညာရှင်ဦးကြီးမြင့်ဖြစ်ပါတယ်ရှင်ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်နဲ့ထောက်လှမ်းရေးတွေရဲ့လှုပ်ရဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းကောက်နှုတ်ချက်တွေကိုမူလစာမရှင်ရဲ့အပေါ်မပြည့်ဦးကျော်စံနဲ့တန်လိုက်နဲ့အတူကောက်နှုတ်စူးစီးတင်ပြထားတာကိုနားဆင်ကြရမှာပါရှင်
မြန်မာနိုင်ငံမှာသနာကျင်နာမှုပြတ်သက်ခံရတဲ့အထက်ရိုဟင်ဂျာမပါဘူးဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာရဲ့အရေးကြအပေါ် streettimes.com မှာဖတ်ရပါတယ်။ပူလီဇာဆူရသတင်းနောက်နှုတ်ကိုလွှတ်ပေးလိုက်တာဟာမြန်မာနိုင်ငံရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးဆိုတဲ့အမှောင်တဲကမျှော်လင့်ချက်ရောင်ကြီးဖြစ်တယ်လို့စရေးပါတယ်။ Reuters သတင်းဌာနနဲ့တကွာတခြားမီဒီယာအသိုင်းအဝိုင်းတွေလူခွင့်ရေးအဖွဲ့တွေရဲ့မဆုံးမနစ်ဖိအားပေးမှုကြောင့်ပြန်လွတ်လာတာလို့ဆိုပါတယ်။သူတို့ထောင်ကြခံရတာဟာရိုဟင်ဂျာမွတ်စလင်ဆယ်ဦးကိုလူညုံရေးတပ်ဖွဲ့ဝင်တွေကစက်ဖြတ်နေတာဖော်ထုတ်တဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။ဒီလူဆယ်ဦးကိုစက်ဖြတ်တာဟာဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားခဲ့ရတဲ့လူခွန်စိန်ဂျော်ပေါ်ရက်ဆက်ကြမ်းကြုတ်မှုတွေအနေနဲ့တခုမျှသာဖြစ်ပါတဲ့။ဒီကိစ္စကိုနှုတ်ဆက်နေတဲ့အတွက်ဒေါန်ဆန်းစုကြည်စီကနိုဘယ်ငြိမ်းချမ်းရေးဆုပြန်လဲယူသိမ်းဖို့နိုင်ငံတကာအသိုင်းအဝိုင်းကတောင်းဆိုခဲ့ကြတယ်လို့လည်းရေးထားပါတယ်။သူအဆိုရကတော့ရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုအစိမ့်မှန်မပြုတဲ့အပြင်ဒီလုပ်ရက်တွေဟာ 2016-2019 ကအာဆာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကိုတုံ့ပြန်တာပဲဖြစ်တယ်လို့ဆိုထားပါသေးတယ်။စစ်သွေးကြွတွေဟာရိုဟင်ဂျာစီးရနိုင်ငံထူထောင်ရေးအတွက်တိုက်ခိုက်နေတာတောင်းမှမဟုတ်ဘဲနိုင်ငံသားရုပ်သိမ်းခံထားရတဲ့နိုင်ငံမဲ့တွေရဲ့လွတ်လပ်ခွင့်ကိုတောင်းဆိုနေကြရမှာသာဖြစ်ပါသေးတယ်။မြန်မာအစိုးရကတော့ဒါကိုလုံးဝမျက်ကွယ်ပြုထားတယ်လို့ဆိုပါတယ်။မြန်မာစစ်တပ်ရဲ့ရက်စက်မှုကိုရဆိုင်ကြဖို့ကမ္ဘာနိုင်ငံတွေကတောင်းဆိုတာတွေကိုထိုင်းအပါအဝင်တခြားအာဆီယံနိုင်ငံတွေကလည်းနှုတ်ဆက်နေကြပါသေးတယ်။အင်ဒိုနီးရှားကတော့ဒီပြဿနာကိုအပြုသဘောအဖြစ်ရှာဖို့ကြိုးပမ်းနေချင်းမလေးရှားဝန်ကြီးရောဟောင်းနာဂျစ်ရာဇက်ကဒွိညာတွေကိုထောက်ခံပြီးနိုင်ငံရေးအမြတ်ထုတ်ဖို့ကြိုးပမ်းတယ်လို့ဆွဆွဲခံခဲ့ရတယ်လို့ဆိုပါတယ်။အခုဝါလုံးနဲ့ကျော်စုဦးတို့ကိုလွှတ်လိုက်ကြဟာမြန်မာအစိုးရကတရားမမျှတတဲ့ဥပဒေတွေသတင်းလွတ်လပ်ခွင့်ဖိနှိပ်ချုပ်ချယ်မှုတွေကိုကျင့်သုံးနေရလှုပ်ဆောင်နေရဆိုတော့ဝန်ခံတာလုံးဝမဟုတ်ပါဘူးတဲ့။ယခင်အစိုးရလိုပဲအနောက်နိုင်ငံတွေရဲ့ PR တွေကိုဒေါအောင်ဆန်းစုကြည်အစိုးရကဖိဆန်းနိုင်တာဟာတရုတ်ရုရှားတို့နဲ့နှိစက်မှုလက်ရှိထိုင်းစစ်အစိုးရနဲ့ရင်းနှီးမှုတွေကြောင့်ဖြစ်တယ်လို့လည်းရေးထားပါတယ်။နိုင်ငံမဲ့ရိုဟင်ဂျာတွေကိုကမ္ဘာကအကာအကွယ်မပေးနိုင်တဲ့အတွက်နောက်မျိုးဆက်သစ်အစာတွေဟာပိုအဆွန်ရောက်တဲ့နှီးတွေကိုစုံလာခဲ့ရင်အံ့ဩစရာမဟုတ်ဘူးလို့လည်းဆိုထားပါတယ်။သတင်းနောက်နှစ်ယောက်ကိုလွှတ်လိုက်ရုံနဲ့မြန်မာအစိုးရဟာချင်းကပ်မှုတွေပြောင်းသွားပြီလို့မျိုးစသင့်ပါဘူး။ပဲပေါင်းစုံကတိုးတက်မှုကိုမမြင်ရသမျှဒေါအောင်ဆန်းစုကြည်ပါဝင်မြန်မာနိုင်ငံအုပ်ချုပ်သူတွေနဲ့စစ်တပ်အပေါ်ဖိအားပေးမှုတွေကိုမယုံသိမ့်သင့်ဘူးလို့လည်းစုံစမ်းရေးသားထားပါခင်ဗျာ
။အဒါနီစီးပွားရေးလုပ်ငန်းအုပ်စုဟာမြန်မာနိုင်ငံမှာကုန်တင်ကုန်ချစိတ်ကမ်းတစ်ခုဖွင့်တော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ The Hindu Business Line Online သတင်းစာမှာပါတဲ့ဆောင်းပါးတစ်ပုဒ်ကိုပြောပြချင်ပါတယ်။မြန်မာနိုင်ငံမှာကုန်တင်ကုန်ချစိတ်ကမ်းတစ်ခုတည်ဆောက်ဖို့အတွက်အင်္ဂါနေ့မှာပဲအတည်ပြုချက်လက်ခံရရှိထားပြီးဖြစ်ကြောင်းနဲ့အစချီထားပါတယ်။ဒါဟာအဒါနီအဖွဲ့ကဩစတြေးလျမှာစောက်လုပ်ပြီးတဲ့နောက်ဒုတိယမြောက်ဖြစ်ပါတယ်။အခုလုပ်ငန်းဟာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဩစတြေးလျ၊အမေရိကန်နဲ့ကုလသမဂ္ဂဒါမှမဟုတ်တခြားနိုင်ငံတကာရဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုချိုးဖောက်ရမှာကြပါဘူးလို့အဲ့ဒီကုမ္ပဏီကပြောထားပါတယ်။အဒါနီကုမ္ပဏီကသူတို့အဖွဲ့လိုက်နာကျင့်သုံးဖို့အတွက်နိုင်ငံတကာယင်းနှိမ့်ညွတ်မှုအလုံးအတွက်အိန္ဒိယနိုင်ငံရဲ့ငွေစုငွေကြေးနဲ့နိုင်ငံခြားငွေလဲလှယ်မှုဆိုင်ရာဘုတ်အဖွဲ့ရဲ့လမ်းညွှန်ပြဋ္ဌာန်းချက်တွေနဲ့တခြားအဓိကကြတဲ့နိုင်ငံတကာလမ်းညွှန်ချက်တွေရှိထားပြီးဖြစ်တဲ့အကြောင်းဒီသဘောတူညီချက်အတည်ပြုချက်ရပြီဆိုရင်အာဏာပိုင်အဖွဲ့အစည်းတွေကိုအသိပေးသွားမှာဖြစ်ကြောင်း
အဒန်နီကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုမြန်မာနိုင်ငံမှာအဒန်နီလုပ်ငန်းအဖွဲ့ရဲ့ကုန်တင်ကုန်ချစိတ်ကန်းဆောက်လုပ်ရေးအတွက်အမေရိကန်ဒေါ်လာတန်290အကုန်ကျခန့်မှဖြစ်တဲ့အကြောင်းဒေတာရင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်။အဒန်နီကဆောက်လုပ်မဲ့ကုန်တင်ကုန်ချစိတ်ကန်းကိုတော့မြန်မာစီးပွားရေးဥပိုင်ကော်ပိုရေးရှင်းကပိုင်နေမြေအေက90ပေါ်မှာ290သဘောတူညီချက်နဲ့တည်ဆောက်မှာဖြစ်ပါတယ်ရှင်။ဟုတ်ဖီယိုရဲ့ဗုဒ္ဓနေမနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ်။ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတ်တန်းကစီစဉ်ပို့ချထားပါတယ်ရှင
်။ဒီလိမ့်နဲ့ကျင်ပြမယ် idiom အသုံးဟာ
hit below the belt
ဖြစ်ပါလေစာလုံးပေါင်းက h i t hit ကရိုက်တာထိတာထိုးတာ b e l o w below ကအောက်ဖက် t h e the b e l t belt ကကပတ်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘက်ကကပတ်အောက်ပိုင်းကိုထိုးတာပေါ့ဒီအသုံးကလက်ဝေးဘွဲကနေဆင်းသက်လာတယ်လို့ရှင်းပြပါစီလက်ဝေပွဲစီမင်းတွေအရလက်ဝေထိုးသူတွေဟာလူကိုအန္တရာယ်ဖြစ်စေမဲ့ခန္ဓာကိုယ်အစိတ်ပိုင်းတချို့ကိုထိုးခွင့်မရှိကြပါဘူးအထူးသဖြင့်ခါအောက်ပိုင်းဝန်းပိုက်နေရာကိုပေါ့အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါလေနေ့စဉ် ADM အသုံးမှလည်းဒီသဘောတိုင်းပါပဲ hit below the belt အသုံးဟာလူတို့လိုက်နာဆောင်စည်းရမယ့်ကျင့်ဝတ်သိက္ခာကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နည်းနဲ့လူတို့အပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့လူတို့ကိုထိခိုက်နေနာအောင်လုပ်ရမှာစီးမဆောက်တာမျိုးလို့လည်းဆိုနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault she was not well so it's not fair to put the blame on her
Larry ကအပြစ်အလုံးဟာ Jane ကြောင့်လို့ပုံချတာတကယ်မဟုတ်တဲ့နဲ့အပြုမူပါပဲ Jane ကနေမကောင်းဖြစ်နေလေတော့သူ့ဘောအလုံးပုံချတာတော့မတရားဘူးပေါ့လို့ဒီပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault She was not well so it's not fair to put the blame on her
လူတူဘောမတရားနည်းနဲ့အနိုင်ယူတဲ့ဆိုရင် ADM အသုံးရဘယ်လိုပြောမလဲ
hit below the belt
တို့ပြောလို့ရပါလေအဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ ADM အသုံးပဲဖြစ်ပါလေ
တလလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြပြီးတဲ့နောက်အခုကိုသားညို့ဦးစီစဉ်ထုတ်လွှင့်ပေးထားတဲ့အင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်း daily life စီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပုပ်ကူရီလွတ်လပ်ခွင့်နဲ့ဒီထောက်လိုင်းရီရဲ့လုပ်ရပါပြည်သူကနေပြီးတော့ရွေးချယ်တဲ့လွတ်တော်ကူစလေတွေကိုဆရာဖဆစ်ပဲထောက်လိုင်းကလိုက်လံစောင့်ကြည့်သတင်းယူနေတဲ့အပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကလွတ်တော်မှာမိကွန်းထွက်လာတာနဲ့အတူပဲတာမန်လူလူကြားမှာရောဒီစစ်ထောက်လိုင်းရီရဲထောက်လိုင်းရီရဲ့လုပ်ရတဲ့ပတ်သက်လို့မိကွန်းထုတ်စရာတွေဖြစ်လာပါတယ်လွှတ်တော်မှာပြဋ္ဌာန်းပြုသားဖြစ်တဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေအရဆိုရင်တော့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်လုံခြုံမှုကိုထိခိုက်စေနိုင်တဲ့နယုံခံလိုက်တာတွေစုံစမ်းထောက်လန်းတာတွေကိုကန့်သတ်တမျှထားပါတယ်။ဒါကြောင့်မို့လို့လက်ရှိထောက်လိုင်းအဖွဲ့အစည်းအသီးသီးဟာဒီဥပဒေကိုလိုက်နာဆောင်စည်းမှုရှိပါရဲ့လား။အခုအင်္ဂါနေ့တည်းလေးလိုက်အစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်၃ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ပြည်တော်စုရှိနေများနဲ့ဥပဒေအထောက်ကူပြုသူများအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ဦးကြည်မြင့်မှာလေးလိုင်းပေါ်မှာရှိပါတယ်။နောက်၂ဦးကတော့လွတ်တော်ကုစလေဖြစ်ပါတယ်ပထမတူကတော့ဒီကော့တောင်းမျိုးနယ်ကပြည်သူလွတ်တော်ကုစလေဥခင်စောလေလိုင်းပေါ်မှာရှိပါတယ်နောက်တူကတော့ဒီရောင်တိုင်းလွတ်တော်ကမင်္ဂလာတညမျိုးနယ်လွတ်တော်ကုစလေဥလှထီးသုံးယောက်စလုံးလေလိုင်းပေါ်မှာရောက်နေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဆရာဦးကြည်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးကြည်မြင့်ကြားပါလားခင်ဗျာ
ကြားပါခင်ဗျာ
ဟုတ်ကဲ့ပြောမဆိုရင်ဒီဥပဒေကလွတ်တော်မှာနိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ရေးဥပဒေလွတ်တော်မှာတော့ပြဋ္ဌာန်းပြီးသွားပြီပေါ့တကယ်တမ်းဒီဥပဒေတက်ဝင်လာဖို့ဆိုတာကဒီလုံခြုံဆိုင်ရာဖွဲ့စည်းတွေရဲ့လောရက်ကပို့ပြီးတော့အရေးကြီးနေပါတယ်အဲ့တော့လက်တလောအချိန်ဒီမှာဒီဥပဒေပို့လုံခြုံဆိုင်ရာဖွဲ့စည်းတွေကလိုက်နာတာရှိလားဦးကြီးမြင့်ဥပဒေရသုံးသပ်မိတာလေးပြောပါအောင်ခင်ဗျအ
ဲ့
အဲ့ဒီလိုမလိုက်နာမှာဆိုလို့ဒီဥပဒေပြဋ္ဌာန်းတာပေါ့ဗျာအဲ့ဒီဥပဒေမှာဆိုလို့ရှိရင်အခန်း6ခန်းပါပြီဥပဒေပုံမှာ73ခုပါပါအဲ့ဒီမှာအဓိကအရေးကြီးဆုံးအခန်းဒီတာမီချင်းများအဓိကပါအဲ့ဒါပါလဲဆိုရင်နိုင်ငံသားတဦးရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနောက်ချက်ဖြစ်ပြီးတော့သို့မဟုတ်ဂုဏ်သိက္ခာသိခဲ့ပြီးတော့နောက်ရခံစောက်ကြည့်ခြင်းစုံထောက်ခြင်းနဲ့စုံစမ်းခြင်းမပြုရဆိုတာအဲ့ဒါတော့ကျွန်တော်တို့ပုံမှန်ရှိခါဝေးမှာပါပါတယ်ခင်ဗျအဲ့တာမီချင်းများဥစ္စာအဓိကပါပဲအဲ့မှာစာရီဖုန်းမဖောက်ဘူးတယ်လီဖုန်းကိုနားမထောင်ရဘူးအီလက်ထရိုနစ်ပစ္စည်းတွေနဲ့အထောက်မထောက်လန်းရဘူးနော်မဖြောက်ဖြစ်ရဘူးနိုင်ငံသားတို့မိသားစုတွေရဲ့ဂုဏ်သိက္ခာကိုထောက်ထားရမယ်အင်းဒီဝင်းရှာလို့ရှိရင်စက်တွေပါရမယ်ဘယ်လိုအဲ့လိုဟာမျိုးတွေစိတိကြပြဋ္ဌာန်းတာပါလေသို့တော်လည်းရဲတပ်ဖွဲ့ကတော့တက်နိုင်သမျှဒီကိစ္စကိုလိုက်နာတာတွေ့တော်လည်းပဲဒီထောက်လိုင်းအဖွဲ့အစည်းဖြစ်တဲ့စဖားတော့ဒါကိုလုံးဝမလိုက်နာဘူးဆိုတာကိုကျွန်တော်အတိအကျသိရပါတယ်အဲ့ဒါကလည်းဆိုတော့လွတ်တော်တွေမှာဖြည့်ကြားကြည့်ရအောင်ကျွန်တော်တို့ပြင်ပစရိနေရအောင်တွေ့ရပါတယ်ဆိုတာကိုကျွန်တော်ပထမပြောပြရစီခင်ဗျာ
ဟုတ်ကဲ့တခြားရဲဘက်ဆိုင်ရာထောက်လိုင်းအဖွဲ့အစည်းတွေကရောဥမာ SP လိုပါတွေကရောတို့ရောလိုက်နာရလားခင်ဗျာ
အဲ့ဒါကတော့ဒီလိုရှိပါတယ်သူအထူးသဖြင့်ကSGR တို့ BSI တို့ကပဲထောက်လန်းတာတွေရှိတော့ရှိတယ်ဒါပေမဲ့ပေါ်ပေါ်တင်တင်မဟုတ်ဘူးအဲသူတို့ကတော့ခုအစအဖားတော့ပေါ်ပေါ်တင်တင်လုပ်နေတာဖြစ်တယ်အဓိကအချုပ်ကတော့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေပေါ့လေအဲထောက်လန်းခံရတဲ့သူတွေသဘောတူကြမရဘဲနဲ့ဘာမှထောက်လန်းလို့မရဘူး SGR လည်းမရဘူးစအဖားလည်းမရဘူး BSI လည်းမရဘူးကျွန်တော်တွေ့တာကတော့အားလုံးလူလူပဲအဲ့ဒါကိုလုပ်နေတာကိုတွေ့ရတယ်ဗျအ
ဲ့တော့ဒီဥပဒေထွက်လာပြီးမှချိုးဖောက်တဲ့ပုံမှာအရေးယူစံပြအရေးယူတာမျိုးတွေရောရှိပါလားခင်ဗျအ
ဲအဲ့ဒါလည်းပါကြလို့ဘာမှအဲ့လိုအမှုတမှုဖြစ်တယ်ကြ။အဲအမှုတမှုဖြစ်တဲ့အခါကျတော့ကျွန်တော်မှတ်မိတော့ကတော့ဥကြောင့်မင်းဆွေတို့နဲ့လည်းပါတယ်။အဲအဲ့ဒီအမှုတစ်ခုမှာတက်မတော်ကနေပြီးတော့တရားဆွဲတာပေါ့ဗျာ။အဲ့ဒါကိုသတိတောက်ဒီကတရားအောင်မှာစုကြတယ်ဗျာ။ကမ္ဘာကြီးကစေတံဘက်ကအဲစုတာကိုသူတို့ကချင်းတဲ့ဥစ္စာကိုအဲတက်မတော်ထောင်းလိုက်ပြောင်းမဲ့ဓာတ်ပုံတွေရိုက်အဲ့ဒါကိုတွေလုပ်တယ်။လုပ်တဲ့အခါကျတော့အဲ့ဒါနဲ့သူပုဂ္ဂိုလ်ဆိုင်ရာဥပဒေနဲ့တရားဆွဲမယ်ဆိုပြီးတော့သူကျွန်တော်ကျူရောက်လာကြတယ်။ရောက်လာကြပြီးတော့ကျွန်တော်အကြံဉာဏ်တောင်းတယ်။ကျွန်တော်အခြားရေးပြလိုက်တယ်။အသာတရားဆွဲလို့ရတယ်။ဒါလည်းလို့မရဘူးဆိုပြီးဘာရဲစကားမှအမှုဖွင့်တဲ့အခါမှာဖွင့်မပေးဘူးဗျာ။အဲအဲ့ဒါကိုကျွန်တော်လက်တွေ့တွေ့ရတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဒါကတော့ဟိုပြောင်းစုရှင်းနေများနဲ့ဥပဒေထောက်ကူများဖွဲ့ရာဥက္ကဋ္ဌပါ။ဥကြီးမြင့်လေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။ကျွန်တော်လွှတ်တော်အမတ်တွေကိုပြန်ပြီးအလှည့်ပေးကြပါလိုက်။အရင်ဆုံးကော့တောင်းမြို့နယ်ကပြည်သူ့တော်ကုစလေဥခင်စော်လေးတိုင်းပေါ်မှာရှိပါလေဥခင်စော်ကတော့ပြီးခဲ့တဲ့ပတ်တုန်းကလွှတ်တော်မှာဒီမေကွန်မေးလိုက်တဲ့လူပါအတိအကျတော့စားအဖထောက်လိုင်းကြီးကနေပြီးတော့ဒီလွှတ်တော်မတ်တီကိုနောက်ရခံလိုက်တာနဲ့ပတ်သက်လို့မေကွန်မေးခဲ့ပါတယ်အဲ့တော့ကျွန်တော်သိရတော့တမရဘဲကလည်းဒါကိုပြန်လဲဖြေချားကုစလေကနေပြီးတော့ပြန်လဲဖြေချားတဲ့မျိုးရှိပါတယ်ဥခင်စော်ကတော့သူဖြေချားသွားတဲ့အပေါ်မှာကျင်းတဲ့အာရမှုရှိရလားဥခင်စော်ရဲ့အမြင်သိချင်ပါတယ်
ကျင်းတဲ့အာရမှုမရှိပါဘူးခင်ဗျာဟမ်ကျင်းတဲ့အာရမှုမရှိဘူးဆိုတာကျွန်တော်ကျွန်တော်ပြောတဲ့မိကုန်းပေါ်မှာသူကသူစစ်မှန်ဆိုင်ရာလူကြီးပြန်လွတ်တော်ပြည်နယ်များကိုစောက်ကြည့်ချင်းသတိရယူပြီးဦးဒေနဲ့ဦးဒေရှိမှုရှိမယ်ဒါကောင်တော့လွတ်တော်ပြည်နယ်များစောက်ကြည့်ချင်းသူတို့မြစ်တယ်သူကစီသွားတာလူကြီးရယူပြီးမှနိုင်ငံသားမြေပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလူကြုံမှုကိုတကယ်ပြီးဥပဒေအဆက်ကြီးချိုးဖောက်ပြီးဆိုနိုင်မှုမဟုတ်ကြောင်းဆိုတော့အဲ့လိုဒီကနေ့ဖြေပါတယ်နောက်တစ်ခါကျွန်တော်ဆက်တတ်တဲ့မိကုန်းလေးတဲ့ခါကျတော့သူကဒီပုဂ္ဂိုလ်ကြီးကိုတဲ့မိန်းကလေးအစ်ကငံမဲပဲပြောပြီးတော့သူ့ဘိုင်နဲ့ပတ်မပြောဘူးတဲ့အဲ့ဒါကပြင်းနေတာမှုဖြစ်ကလားဆိုတော့ဝန်ကြီးတွေနဲ့ဖြေကြားလိုက်ရင်ဖြေပါလို့ဆိုတော့အဲ့လိုမေးတဲ့ခါမှာသူကပြောဒီရုံးဆောင်ရွက်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်နောက်ရောက်ဆန့်ကျင်စုံစမ်းထုတ်ဖို့ကြံနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ဆိုင်ရာလူသားမှုကိုထုတ်ဖို့ရမရောက်ဘူးလို့အဲ့လိုဖြေပါတယ်ဟုတ်ကဲ့ဒါကသူ့ပုဂ္ဂိုလ်တွေကိုပကွယ်တဲ့အနေနဲ့သူကဥပဒေထုတ်ဖို့ရမရောက်ဘူးဆိုပြီးတော့သူကရောစာပေပြောတဲ့အဖြေပဲဖြစ်ပါ
ဥခင်စော်ကိုယ်တိုင်ကတော့ဒါနဲ့ပတ်သက်လို့ဆရာဖက်ကပြီးတော့နောက်ခံလိုက်တာတော်လေးအနှောက်အယှက်ခံလိုက်ရရလို့လားဥခင်စော်ရဲ့အတွေ့အကြုံသိကြပါလေကိုပိုင်တွေ့ကြုံ
ကျွန်တော်တို့ဒီဥပဒေကို2017ခုနှစ်မလ10ရက်နေ့မှာဒီလိုတော့ဥပဒေအမှတ်5ဥပဒေပြဋ္ဌာန်းမယ်ဒီဥပဒေပြဋ္ဌာန်းပြီးတဲ့နောက်ပိုင်းမှာကျွန်တော်ကမဲဆန္ဒနေနေစဉ်းစားကြရမှာဒီဥပဒေပြဋ္ဌာန်းချက်ကိုစဉ်းပြတယ်ဒီဥပဒေကိုကျွန်တော်စဉ်းစားပြီးတဲ့နောက်ပိုင်းမှာကျွန်တော်တော်တော်နားတဲ့အချိန်မဲဆန္ဒနေနေစဉ်းစားချိန်ကိုရေမှုတန်းနေလာရောက်တာမပြရတော့ဘူး။ဒါပေမဲ့ကျွန်တော်တို့မြို့ကျန်းမာနော်ဒီတော့အတွက်ကိုရှင်းတဲ့အချိန်မှာစားရပအဆွဲကြည့်တာလာရောက်ပြီးတော့ဒီနေ့ဒီနေ့လာထောင်းလိုက်ကျွန်တော်တို့ပြည်တင်ပါ့မယ်။အဲ့ဒီကိစ္စကဟိုမဲဆန္ဒရှင်ဒီလိုရောကျွန်တော်တို့အတွက်အမှန်တန်စိတ်အနှောက်အယှက်ဖြစ်ပါတယ်။အဲ့တော့
ဟုတ်ကဲ့ခင်ဗျာဥက္ကဇောလေးလိုက်ပေါ်ပါခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဥလာတီမိကုန်မိကျင်ပါတယ်ဂျန်ကိုတိုင်းလွှတ်တော်ကပါမင်္ဂလာတို့ပြုတ်နေကုစလေဥလာတီဥလာတီကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါဥက္ကဇောခုနကဥက္ကဇောပြောသွားတဲ့ထဲမှာတော့လွှတ်တော်ကုစေတူရဲ့အတွေ့အကြုံပေါ့ဥလာတီရဲ့အတွေ့အကြုံနဲ့သိကြပါတယ်ဆရာဖားတွေရဲထောက်လိုင်းကြီးကအမတ်တီကိုပေါ်မှာန
ြုတ်တာရှိပါလားဆိုလိုတာကဒီမက်ဆရာနဲ့ကုစလိန်နဲ့မက်ဆရာနဲ့ကပြည်သူတွေနဲ့တွေ့တဲ့အခါမှာပြည်သူတွေဘက်ကစိုးရိမ်တာမျိုးဥလားထီကိုယ်တိုင်အနှောက်အယှက်ဖြစ်တာမျိုးဒီအခြေအနေမျိုးကြုံရတာရှိပါလား
အဲ့လိုအခြေအနေမျိုးပေါ့ဗျာဒီလိုဌာနတွေကနေစုနေတဲ့အခါကျတော့ဘာလို့ဒီဖြစ်ပြည်သူလူထုမှလည်းဆွေးနွေးတာထောင်ရတာတွေတော့လက်ကွယ်မရှိဘူးဒီတော့လက်လက်ဆက်တော့ကိုယ်စားလှယ်တွေနဲ့တောစုဆွေးနွေးရတဲ့နေရာမှာဒီလိုဌာနကပုံပုံတွေရောက်နေတယ်ဆိုတာကတော့ဘာဖြစ်ဖြစ်ဒါအနောက်ဆက်ဖြစ်တာလို့သိကြတယ်ဒီလိုလက်ခွက်တွေအတွက်ထိကြိုက်တာပေါ့နော်တောစုဆောင်ရရတဲ့အနေအထားမျိုးတွေမှာအဲ့လိုချိန်ပြီးတော့ရှိပါလိမ့်မယ
်ဟုတ်ကဲ့ဒီပေါ်မှာဦးလာသီရဘက်ကဒီစုံတရားဒီအဖွဲ့အစည်းတွေကိုတုံ့ပြန်ပြောဆိုတာဖြစ်ဖြစ်သက်ဆိုင်အောင်တိုင်ကြတာမျိုးဖြစ်ဖြစ်ရှိပါလား
အဲကျွန်တော်တို့ကတော့တရားဝင်ဒီတောစုတိုင်ကြတာတော့မရှိပါဘူးဒါပေမဲ့စိတ်ထဲမှာကတော့ဟိုသဘောမကျဘူးပေါ့ဗျာတော့ဘာလို့သဘောမကျဘူးဟိုကျွန်တော်တို့ရှိမှာကဒီဒီပုပ်ပုဆိုင်ရာဒုလန်မှုကိုအနောက်ဆက်ဖြစ်တဲ့အရာတွေကိုတားဆီးကောက်ရတဲ့ဥပဒေကဒါစွတ်တော်ကနေပြဋ္ဌာန်းတာပြီအဲ့လိုပြဋ္ဌာန်းတဲ့စွတ်တော်ကိုဒီဌာနဆိုင်ရာမှာတာဝန်ထမ်းလောင်နေတဲ့တာဝန်ရှိတဲ့လူတွေကလိုက်လာတောင်းခြင်းမရှိဘူးဆိုတာကဒီအခြေအနေမှာပေါ်ပြနေတာကိုတွေ့ရတယ်ဟိုအရင်ခေတ်ကတော့ဗျာဟိုစစ်အစိုးရအုပ်ချုပ်တဲ့အချိန်မှာတော့စစ်အစိုးရလက်ထက်မှာစစ်ထောက်လှမ်းရေးဆိုတာသူကစစ်ထောက်လှမ်းရေးကစစ်အစိုးရပြောင်းလုပ်လို့ရှိတာအခုကျွန်တော်တို့စွတ်တော်ကိုယ်စားလှယ်တွေဖောင်းနေတဲ့အရတားအစိုးရလက်ထက်မှာဒီပုံကိုယ်တွေကအဲ့လိုတည်နေတာသူတို့ကဘယ်ဌာနတွေပြောင်းလုပ်ပြီးတာလဲသူတို့လုပ်ပြီးတာကအစိုးရအတွက်မဟုတ်ဘဲနဲ့သူတို့ရဲ့ကြီးစားဌာနတွေပြောင်းလုပ်ပြီးနေတယ်ဆိုရင်တော့ဒီလိုဖောင်းနေတဲ့ကိစ္စကလည်းအစိုးရအတွက်ကသွေးပြရရှိတဲ့အခြေအနေတော့ရှိကြတ
ယ်။ကျွန်တော်နောက်တစ်ခုဆက်ဆက်ပြီးတော့မြေချပါလေ။ဥလာထီတို့ကတော့ပြည်သူလူထုကိုယ်စားလှည့်တော်ကိုယ်စားလေးတပိုင်းပေါ့လူလူတွေရဲ့အနေထားပေါ့။ဥလာထီကိုယ်ရင်ကလည်းနိုင်ငံရေးကျင်းသားဟောင်းဖြစ်ခဲ့တယ်။ရင်းနှုံးကလည်းတက်ကြွလှုပ်ရှားသူဖြစ်ခဲ့တယ်ဆိုတော့ဒီထောက်လန်းကြီးတွေလိုက်တာစုံစမ်းတာမေးမြန်းတာတွေမကြာခဏကြုံခဲ့မှာပါ။အဲ့တော့အဲ့ဒီအခြေအနေနဲ့အခုရင်ဆိုင်နေတဲ့အခုဒီ energy အစုကတက်ပြီးတဲ့နောက်ပိုင်းအခြေအနေထောက်လန်းကြီးအဖွဲ့အစည်းအသီးသီးရဲ့လုံရက်ကပြောင်းသွားပါသလားအရင်တိုင်းပဲလားဘယ်လိုရှိပါလဲ
။ပုံစံတော့လည်းနည်းတောင်းပါလေ။ပုံစံလည်းတောင်းရင်တော့အရင်ဆုံးကတော့ကျွန်တော်တို့ကိုပြန်ဘူးလို့ဆက်ဆံပြီးတော့ရန်သူလိုထောက်လန်းဆောက်တန်းနေပေါ့ဗျာအခုကတော့ကျွန်တော်တို့ကိုဒီပြည်ပြည်လေးလေးနဲ့အနေရတူရန်မူလာလို့မရှိပဲနဲ့တတိယယူတာကိုပဲဦးစားပေးလုပ်တဲ့အခြေအနေတော့ဒီလိုကြောက်လာပ
ါရှင်နေကြီးဦးကြီးမြစ်ကိုပဲကျွန်တော်မိကုန်းတစ်ခုမေးချင်ပါတယ်ခင်ဗျာခုနကလွှတ်တော်အမတ်ကြီးပြောသွားတာတွေ့ရမှာပါဒီလွှတ်တော်အမတ်ကြီးနဲ့လူလူတွေ့ဆုံပွဲတွေမှာထောက်လန်းကြီးတွေလာပြီးတော့နားထောင်နေပေါ့နော်ဒါပေမဲ့တကယ်တမ်းပြောတော့ဒါ public hearing လို့ဟာမျိုးလူအများနဲ့တွေ့ရတဲ့ကိစ္စပါဒါပေမဲ့လူတွေရဲ့စိတ်ထဲမှာအမတ်တွေရဲ့စိတ်ထဲမှာအဖြစ်တင်ပြမဲ့လူတို့ရဲ့စိတ်ထဲမှာအဖြစ်တစုံတရာအနှောက်အယှက်မျိုးတွေတော့ရှိပါတယ်။ဒါပေမဲ့လူအများစုလုတ်တဲ့ပွဲတွေပါလာတွေ့တယ်။အဲ့တော့ဒီလိုမျိုးလာပြီးတော့သူတို့လာပြီးတော့စုံလန်းထောက်လန်းနေလာရဲဆိုရင်ရောဒီဥပဒေရညှိစွန်းပါလားခင်ဗျ။သူကြည့်မြင်အမြင်သိကြပါလား
။သူကဥပဒေရကတော့ညှိစွန်းတာပဲ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်သူကဥပဒေကကိုဒုလက်ခွင်နဲ့ရုံကြုံမှုလို့သူကတတ်ထင်တာဘူး။အဲ့တော့မလို့ဒါကိုဘယ်သူမှလုပ်လို့မရဘူး။အဲသူတို့ကိုယ်တိုင်နဲ့ဒုက္ခမရဘူးတခါသူတို့ကိုလည်းပဲအဲ့ဒီဥပဒေပုံမှကျွန်တော်တို့အခန်းသေးရဲ့အခန်း၅ရဲ့ဥပဒေပုံမှဆနစ်ရလဲအမျိုးသူမြအဲ့ဒီဟာကိုလုပ်ဖို့ကျူးလွန်ရအာထုတ်ခြင်းတာဝန်ပေးခြင်းခိုက်စေခြင်းပြမှုလူကျူးလွန်ပူပေါင်းကြံစီခြင်းအားပေးကူညီခြင်းဆိုတော့တားမြစ်ထားတော့သူတို့ကိုယ်တိုင်နဲ့လုပ်လို့မရဘူးသူတို့ကိုလည်းအဲ့ဒါကဘွားလုံးချီလို့သွားပြီးတော့လုပ်မယ်ဆိုလို့ရှိရင်သူတို့ကိုလည်းပဲအုံးမဥပဒေချိုးဖို့ရောက်ပါလေအဲ့ဒါဆိုလို့ရှိရင်ထုတ်တဲ့လူတွေကိုကိုယ်တိုင်လုပ်တဲ့လူတွေကိုအဲ့လိုချိုးဖောက်တဲ့လူတွေကိုကျွန်တော်တို့ပုံမှန်30ရကျွန်းတဲ့လူကိုထောင်းကျွန်တော်တို့ချိုးလာရတယ်3နှစ်တိချက်မှတ်ရမယ်လို့ပြဋ္ဌာန်းထားတယ်အဲ့လိုပဲကျွန်တော်တို့အားပေးတဲ့လူတွေကူညီတဲ့လူတွေခိုင်းတဲ့လူတွေကိုအဲ့ဒီပုံမှန်အတိုင်းပဲအရေးယူရမယ်လို့ပုံမှန်ဆက်ဆုံးမှာပြဋ္ဌာန်းထားတယ်ဒီလိုတော့တော့ရောခံပြီးတော့ဆုံးသားနဲ့ထောက်ပြနဲ့တရင်ယူတဲ့ဥစ္စာဥပဒေချိုးပေါက်တယ်လို့ကျွန်တော်ကတော့အသတ်မှတ်ပါတယ်။ဘာလို့လဲဆိုလို့ရှိရင်ကျွန်တော်ဒီဥပဒေကွယ်ကဘသူ့ကိုမှအဲ့လိုလုပ်ခွင့်ပေးမထားဘူး။ဘသူ့ချင်းပြက်လို့လုံးဝမပါပါဘူးခင်ဗျာ။အဲ့ဒါမှဒါဥပဒေချိုးတော့ရောက်တယ်လို့ကျွန်တော်ကတော့ဒီလိုပဲတိတိကျကျပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာဒါကတော့ဥပဒေပိုင်းဆိုင်ရာကိစ္စပေါ့ကျွန်တော်တော့ရှင်တူပေးစာရှိပါတယ်ဥတန်းဆွေဆိုတာဒီစာလေးဖတ်ပြီးတော့ဦးချင်းမြတ်ဆက်ပြီးတော့ဖြည့် ဖြစ်စေချင်ပါတယ်သူအသက်ဆွေးရေးထားတာကတော့ဒီကိစ္စဟာအပြက်ပြက်နဲ့နှာခေါင်းတွေးထွက်မဲ့ကိစ္စပါပြည်သူ့တော်ကုစရေတွေကိုခုလိုမျိုးနောက်ရောင်ခံအနိုင်ရှင်ရင်းနဲ့တစ်ချိန်မှာသူတို့ဆင်ထားတဲ့အကွက်ကတော့အာဏာသိမ်းမှုဖြစ်လာလို့ရှိရင်ဒီလိုအကြောင်းအကျောင်းတွေကြောင့်အာဏာသိမ်းရပါတယ်ဆိုပြီးတော့မလဲမသွေဖြစ်လာမှာပါတဲ့ဒါကြောင့်မလို့တွတ်တော်ကုစရေရဲ့ဂုံသိက္ခာကိုထိခိုက်စေတဲ့ဆရာဖတ်ရဲ့လောက်ရများအားနိုင်ငံတော်သမရအမိန့်ဖြင့်ဖျက်ရှားပေးဖို့လိုပါတယ်ဆိုပြီးတော့ဥသက်ဆွေသူ့အမြင်ပေးဖို့ပါတယ်ခုနအာဏာသိမ်းနဲ့မသိမ်းတာကိစ္စတော့တပိုင်းပေါ့နော်ကျွန်တော်သိချင်တာကခုနနိုင်ငံတော်သမရကရောဒါနဲ့ပတ်သက်ပြီးတော့ကန့်သက်တားမြစ်လို့မရနိုင်ဘူးလားခုနကသူမိကုန်းထုတ်ထားတဲ့အထက်မှာဥကြီးမြင့်အမြင်သိချင်ပါတယ်
အဲ့ဥပဒေကတက်ပတ်သားရှိချင်းလေးပေါ်ပြထားပြီးသားပဲ။ဒါသမရကဒီကြထုတ်နေကြမလို့ပါဘူး။နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်လွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ကဒုံကျုံမှုကာကွယ်ပေးဥပဒေဆိုပြီးသမရကြီးကိုယ်တိုင်ဥထင်ကျော်ပွဲလက်မှတ်ထိုးထုတ်ထားတယ်ကြမလို့ဒါကိုထပ်ပြီးတော့ထုတ်ပြအောင်ဥပဒေကိုအတိအကျတိုင်းနာဖို့ပါ။တိုင်းနာဖို့လိုပါလေလို့ကျွန်တော်ကတော့ဒီလိုမှတ်ချက်ပြီးကြပါလေခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်အခုလွတ်တော်မတ်ဒီကိုမိကုန်းတစ်ခုမေးချင်ပါလေ။သူကတော့တော်ရှင်တူဟိမ့်ထက်တဲ့သူမေးတဲ့မိကုံးကသူပြောထားတာသူအမြင်ပါသူရေးထားတာကတော့ပုဂ္ဂလိကအတွက်လောက်တာမဟုတ်ပါဘူးတဲ့အခုလောက်ရကိုဆုလို့ပါတယ်အဲတိုင်းကြီးအတွက်လို့လုံနေတာပါဆိုပြီးတော့ကိုဟိမ့်ထက်ကမေးပါတယ်ပြောထားပါတယ်ခင်ဗျာအဲ့တော့ကျွန်တော်ဓာတ်နဲ့ပတ်သက်လို့ကုလားထေးကိုအရင်မေးချင်ပါတယ်သူကတော့ပြောတာကဓာတ်အဖွဲစည်းတွေတမတော်အဖွဲစည်းတွေကလောက်တာကပုဂ္ဂလိသူတို့တူးချင်းအတွက်မဟုတ်ဘူးတိုင်းကြီးအတွက်လို့လုံနေတာသူတို့လည်းတိုင်းကြီးအတွက်လို့လုံတာပါဆိုတဲ့သဘောမျိုးပြောထားပါတယ်ကုလားထေးဓာတ်နဲ့ပတ်သက်လို့တုံ့ပြန်ပြီးပါလား
အဲကျွန်တော်ကုနာပြောလို့ပေါ့တိုင်းပြည်အတွက်အလုပ်လုပ်နေစေတာကဒီရရှိတဲ့တရင်းတွေချက်လို့ဒီကဘသူတွေလုပ်တာအစိုးရအတွက်လုပ်တာလားဒီကဌာနတွေအတွက်လုပ်တာလားဆိုတာကတော့အရေးကြီးတယ်အစိုးရအတွက်လုပ်တာဆိုရင်တော့ဒါကအစိုးရကတာဝန်ပေးတယ်အစိုးရနေပြီးတော့ဟာလာဒီညှောကြားလို့လုပ်တာကဒါအစိုးရတယ်လို့တာမှန်တဲ့တိုင်းပြည်အတွက်အဲ့လိုလုပ်တဲ့နဲ့မိမိတို့ရဲ့ဌာနတစ်ခုတည်းအတွက်ကိုရည်ရည်ကြီးလုပ်နေတယ်ဆိုရင်တော့တိုင်းပြည်အတွက်လည်းစိုးရင်ရတဲ့အခြေအနေတို့တော့ကျွန်တော်တို့ကတွက်လို့ရတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဦးလာတီကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်ကျွန်တော်နောက်ဒီလွတ်တော်မှာကိုတောင်းအမတ်ကဦးခင်စောကိုကျွန်တော်အလှည့်ပေးချင်ပါတယ်ဦးခင်စောခုနကဦးခင်စောပြောသွားတဲ့အထက်မှာဒီတက်မတော်ကဒုတိယကာဝေးဝင်ကြီးဖြစ်ကြားသွားတဲ့ကိစ္စကိုဦးခင်စောလုံလောက်လောက်ကြီးနားအာရမှုမရှိဘူးပေါ့နော်ဦးခင်စောကလည်းဒီကိစ္စနဲ့ပတ်သက်လို့လွတ်တော်မှာတင်ပြထားဆိုတော့ဘာဆက်လုပ်ဖို့ရှိလဲအခုလိုမျိုးဆက်ပြီးနှောက်ယှက်နေမယ်ဆိုရင်ဦးခင်စောအနေနဲ့ဘယ်လိုတုံ့ပြန်မလဲဦးခင်စောရဲ့အမြင်သိချင်ပါတယ
်ဟိုကျွန်တော်ပါဒီအတောင်ရှိတဲ့လူတွေကိုကျွန်တော်မြင်ရပြီးတော့သူတို့ရဲ့သံသယကျွန်တော်ဆောင်ရွက်ဖို့ရှိပါတယ
်ဟုတ်ကဲ့ပါခင်ဗျအဲ့တော့အခုဟုတ်ကဲ့ပြောစရာရှိပါဘူ
းနောက်တစ်ခါကျွန်တော်နော
်ဟုတ်ကဲ့
ဟုတ်ဥပဒေနဲ့တက်မလို့ကျွန်တော်ပြောလို့လာနော်ဒီကျွန်တော်လည်းအရှင်းကြီးပြောဖြစ်တော့လीနော်ဒီဥပဒေပုံမှန်လေးမှာသက်သာဝန်ကြီးဌာနများနဲ့အတောင်ရှိသူများဒီတဲ့နိုင်ငံသားနဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ကလုံခြုံမှုဒီကဆုံးရှုံးမှုမရှိမြာကာကွယ်ပေးရမယ်လို့အဲ့လိုပြောတော့ဒီကြက်ဆံကျရဆိုရင်တော့နော်ဒီလူကြီးတွေမှာလည်းနော်တောင်းဝန်ရှိတာပဲနော်ဟိုနောက်တစ်ခုကဒီဥရေပမနော်ဖြစ်တော်လीဖြစ်တာဒီလူကဒီလဲဥရေရသူကြီးကအစ်ကပြုမိတ်စ်ကြီးကတို့မဟုတ်ရန်ပြဇိုရီယာမပါပဲတို့မဟုတ်နိုင်ငံတော်တမရဒုံဖို့ဒီတော်စုအစိုးရအဖွဲ့ကြီးပြည်ချင်းမရှိပဲနော်ဟိုပုံမှန်ရှစ်ဆက်ကလေးနိုင်ငံသားလူကြီးပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလူကြုံမှုကိုအငှအုပ်ချက်ဖြစ်ပြီးတော့ဒုံဖို့ဒီဘုံတစ်ခါကိုထိခိုက်စေတော့လောက်ရောက်ကံတောက်ကြည့်ခြင်းစုံတော့ခြင်းစုံစမ်းခြင်းမပြုရဆိုတော့အဲ့လိုပြဿနာရှိပါတယ်ဒါတော့ဒီကဲလို့သူတို့အနေနဲ့အဲ့လိုတောက်ကြည့်မယ်လောက်ရောက်ကံမယ်ဆုံးတော့မယ်ဆုံးစားမယ်ဆိုလို့ရှိရင်နိုင်ငံတော်သမ္မတအမှုပြည်ထောင်စုအစိုးရအဖွဲ့ခွင့်ပြုချက်နော်ဒါမှမဟုတ်ခွင့်ပြုမိတ်ခွင့်ပြုချက်ဒါမှမဟုတ်ဝရမ်းသုံးပြာပါအမှာဖြစ်ပါတယ်အဲ့လိုမျိုးနော်ဝရမ်းလည်းမပါဘူးနိုင်ငံတော်သမ္မတခွင့်ပြုချက်လည်းမပါဘူးနော်အဲ့လိုလုပ်တယ်လို့ရကတော့နော်ဘယ်လိုကြီးလဲမှနော်တရားဝင်တဲ့လုပ်ရမှုမဟုတ်ဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥလာထေးကိုတစ်ဆင့်ပြန်မြင်ချင်ပါတယ်ဥလာထေးဒီထောင်လိုင်းရဲ့ဖွဲ့စည်းတည်တည်ရဲ့ဩဇာပေါ့တစ်ချိန်တုန်းကဒီစစ်ဆိုးရအာဏာရှိတဲ့ချိန်တုန်းမှာထောင်လိုင်းရဲ့ဖွဲ့စည်းဆရာဖဖြစ်ဖြစ်ရဲဖြစ်ဖြစ်ဒီထောင်လိုင်းရဲ့ဖွဲ့စည်းတည်ရဲ့ဩဇာအာဏာတော့ကြီးပါတယ်ခင်ဗျာအခုနေထားမှာကောကုလားထီတို့လူလွတ်တော်အမတ်တွေကတော့တပိုင်းပေါ့လူလူကြားထဲမှာထောင်လိုင်းရဲ့ဖွဲ့စည်းတွေကိုကြောက်နေရုံမဲလားလန့်နေရုံမဲလားဩဇာတုံးစရာရှိနေရုံမဲလားထောင်လိုင်းရဲ့ဖွဲ့စည်းတွေအနေနဲ့
လူလူဒီနဲ့ကြိုးရရင်တော့ဒီတုန်းကလူစိုးကျင်အထိတ်တန့်ဆိုတဲ့အနေထားမျိုးတော့ဒီဒီမှာတော့မရှိတော့ဘူးပေါ့နော်တိုးတော့လေဘာပဲဖြစ်ဖြစ်သူတို့ရဲ့အရေးပါဝါသာသူတို့ရဲ့အာဏာစက်မကင်းသေးတဲ့အပေါ်မှာကတော့
ဆိုရင်ရတဲ့အမိသားအတဲကြတော့ဒါအရေးကြီးတော့ရှိပြပါသေးတယ
်ကျွန်တော်ဦးချင်းမြစ်ကိုကျွန်တော်နောက်ဆုံးခုမေးချင်ပါတယ်ခုနကဆရာဦးချင်းမြစ်လည်းဖြေသွားပါတယ်အခုလိုဒီထောင်လိုင်းအဖွဲ့အစည်းတွေရဲ့လုပ်ရက်ကနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပြီးဥပဒေကိုချိုးဖောက်တယ်ဆိုတော့ဦးချင်းမြစ်လည်းပြောတယ်ချိုးဖောက်တယ်ဆိုတော့အခုကချိုးဖောက်တယ်ဆိုတာကိုပဲတွေးပြီးတော့အရေးယူကြံတမဲ့အဖွဲ့အစည်းလည်းမရှိဘူးအဲ့တော့ဒီအခြေအနေကိုတိုင်တော့မှပဲအရေးယူမယ့်ပုံစံမျိုးရှိတော့ဒီတိုင်းတခြားနည်းနဲ့အရေးယူနိုင်တဲ့နည်းလမ်းတွေရောမရှိဘူးလားခင်ဗျာဆိုလိုတာကအစိုးရအဖွဲ့ကဒဲရိုက်ဖြစ်စီနောက်တခြား yes ခန့်တွေကဖြစ်စီဒဲရိုက်အမှုဖွင့်တာမျိုးတွေဒါမျိုးကမရှိဘူးလားခင်ဗျာ
1985ခုနှစ်တုန်းကတော့ဤသူလွတ်တော်ဥပဒေအမှတ်1နဲ့နိုင်ငံသားများကြီးအခွင့်အရေးအတွက်ကာကွယ်ဆောက်ရှောက်တဲ့ဥပဒေဆိုပြီးတော့ထုတ်ဘူးလေ1985တော့အဲ့ဥပဒေကဒုတိယတည်ပြည်ရဲ့အဲ့ဥပဒေတော့ဖြစ်ထလာမတွေ့ဘူးအဲ့ဒီမှာကတော့ဟိုအခက်ချောက်ခံပါပြီးတော့နိုင်ငံသားကြီးရဲ့အခွင့်အရေးတွေကိုအပြည့်အဝရရှိစေရမယ့်အချက်တွေတိုင်တန်းခြင်းနဲ့အရေးယူခြင်းတွေနိုင်ငံသားများရဲ့အခွင့်အရေးတော့ကာကွယ်ရေးအတွက်ဆောက်ရှောက်ပေးခြင်းအခွင့်အာဏာအသုံးပြုခြင်းနဲ့လာရေးအရေးယူခြင်းဆိုတာဌာနတွေပါတယ်အဲ့ဥပဒေကတော့အဲ့ဒီဥပဒေလည်းပဲနိုင်ငံသားတွေကနစ်နိုင်တော့တိုက်တွန်းတော့ရှိတယ်ပေါ့လေဘုသောလည်းပဲဒီဥပဒေကပိုးပြီးရောရင်အဲဒီနေခုဒုလမှုနဲ့လုံခြုံမှုဥပဒေကတော့ပိုးပြီးရောအားကောင်းပြီးတော့ဒီဥပဒေကိုအသက်ဝင်အောင်လုပ်ဖို့ဆိုအပ်တယ်ဘုသောလည်းဘလို့ဖြစ်နေဆိုတော့ဟိုမကြည့်နိုင်ဟိုမကြည့်နိုင်ငါးပါးကြီးသွားတိုင်ဆိုတော့ဖြစ်တယ်အဲတကယ်တကယ်ခုကျွန်တော်တို့လက်တွေ့တိုင်ခဲ့ပြီးဒီလိုတိုင်ကြရင်ရှိလာလို့ရှိရင်ကျွန်တော်တို့ချက်ချင်းရဲစခန်းကအဲဒီတော့ဥပဒေ154ရာဆောင်ရမယ်လို့ပြောတယ်မဆောင်ရဘူးဆိုလို့ရှိရင်အဲ့ဒီမျိုးမဆောင်ရနိုင်ဘူးဆိုလို့ရှိရင်ဒီ30ကတော့ဘာတော့ဆောင်ရနိုင်ဆိုတာကိုပြောင်းကြပါမယ်ပြီးတော့အဲ့ဒါဘယ်သူနဲ့ဆိုင်လို့ဘယ်လိုတော့ပါလို့ညွန်ကြမယ်လို့ပြောတယ်အဲ့ခုကျွန်တော်တို့ကဖြစ်နေတာအဲ့ဒီကျွန်တော်တို့ဘာဟာမှလက်တွေ့တွေ့ကြတဲ့အတွေ့အကြုံများဆိုလို့ရှိရင်ဘာတိုင်အမှုဖွင့်ပေးဘူးအမှုဖွင့်ပေးတော့သူ့ရဲ့မြင့်တဲ့အဖွဲ့အစည်းကိုဘာတိုင်နေအဲ့ဖွဲ့စည်းကလည်းရေးပြီးအဲ့လိုဖြစ်တော့ဒီဥပဒေကဘလို့ဖြစ်လဲဆိုတော့ဒီတက်မတော်ကာကွယ်ရေးဦးစီးချုပ်အောက်ပါရှိနေတဲ့ရဲတပ်ဖွဲ့ကြီးကအရေးမကြီးလို့ချင်းဒီကအထူးသဖြင့်ပြည်ရေးပေါ့လေဒီဥပဒေကပြည်ရေးကိုတာဝန်ပေးတာလားဟုတ်ပြည်ရေးကအရေးမကြီးလို့ချင်းသူကဘယ်တော့မှလုပ်မရဘူးဆိုတာမျိုးကိုဒီဥပဒေအားနည်းချက်ကိုအဲ့ဒါသွားတွေ့ရတယ်အဲ့ဒါဖြစ်ပါကျွန်တော်တို့လည်းပဲတောင်ငူတို့ဖြာတို့တို့အစည်းအဝေးသွားလို့တဲ့ခါမှာအဲ့လိုပဲကျွန်တော်တို့ရဲ့ဥပဒေနဲ့ဆိုင်တဲ့အစည်းအဝေးတွေလုပ်တာဟုတ်တော့ပါပဲဒါထောက်လန်းတယ်စုံလန်းတယ်စီးရင်ယူတယ်အဲ့အဲ့ဒါကိုလုပ်တယ်နောက်ကဖျားပို့လို့ညကျွန်တော်တို့ညာဟိုအလားတလားတော့ဂျိုးတင်ရမယ်လို့နှစ်ပတ်အဲဒါဆိုနှစ်ပတ်ဂျိုးတင်ရမယ်လို့အဲ့လိုမျိုးတွေပါကျွန်တော်တို့ကျွန်တော်ကတို့ထုတ်ချတာတွေ့ရပြီးတော့ကျွန်တော်တို့လာပြောရလာနားထောင်နေရရေးပတ်တယ်အဲ့ဒါကြီးကျွန်တော်တို့တွေ့ရအဲ့လိုတကယ်အေးအေးယူခဲ့ခါကျတော့ဘသူ့ကိုတိုင်အောင်မှမသိဘူးဆိုတဲ့ဥစ္စာအာနိသင်အဲ့လိုဖြစ်နေတာလက်တွေ့အားနေကြပဲလို့ကျွန်တော်တွေ့ရတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒဲရီလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဦးချင်းမြေဦးခင်စောနဲ့ဦးလာထီသုံးပါဝင်တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲရီလိုက်အစီအစဉ်ဒီမှာပဲရန်နာခွင့်ပြီးပါခင်ဗျာ
ကိုသားညဦးရဲ့အင်္ဂါမြဒါရိုက်လေးလိုင်းပြန်လဲထုတ်လွှင့်ချက်ဖြစ်ပါရဲ့ရှင်ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုမတ်သိန်းကြီးထိုက်ကပြောပြပါမယ်ရှင
်ကျောင်းနဲ့အမေရိကန်ချာကုန်သွယ်ရေးဆွေးနွေးမှုပြတ်သွားပြီးဆိုရာကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကညှင်းဆိုလိုက်ပြီးကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံချာကုန်သွယ်ရေးစစ်ပွဲလို့အများစုကခေါ်ဆိုနေကြတာကိုလည်းအသေးအဖွဲအငင်းပွားမှုအဖြစ်ပြောဆိုလိုက်ပါတယ်အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားအပြန်အလှန်ဆက်သွယ်ရေးတွေပြန်လုပ်ပြီးနှစ်နိုင်ငံဆက်ဆံရေးကိုလည်းပုံမှန်အတိုင်းဖြစ်အောင်ပြန်လုပ်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရိုတို့မနေ့တုန်းကသဘောတူခဲ့ကြပါတယ်။အီရန်နိုင်ငံကိုတွန့်ပြန်ရေးအတွက်အမေရိကန်တပ်ဖွဲ့ဝင်300,000ပို့ဖို့စဉ်းစားသုံးသပ်နေတယ်ဆိုတဲ့သတင်းကိုအမေရိကန်သမ္မတကပေးချလိုက်ပြီးမယ်လဲအနာဂတ်မှာတပ်ဖွဲ့ဝင်အများအပြားတိုးချဖို့ဆိုတာကိုတော့ညှင်းဆိုခဲ့ခြင်းမရှိပါဘူး။ဒေတာဒရင်းကိုတပ်ဖွဲ့ဝင်300,000ဆီလုပ်ဖို့အမေရိကန်သမ္မတအင်ဂျီရောကသုံးသပ်နေတယ်လို့ New York Times ကဖော်ပြခဲ့တာကိုတော့မမှန်တဲ့သတင်းလို့ထင်တဲ့အကြောင်းအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။ကချင်ပြည်နယ်ကထွက်တဲ့ပြင်းကြောက်ထဲမှာအမိုးနိုင်လို့ခေါ်တဲ့ကဘာဦးတုံးကခရုမျိုးစိတ်ကြောက်ဖြစ်ရုပ်ချင်းကိုတွေ့ရှိခဲ့ရပြီးလူငယ်တဲ့နှစ်ပေါင်း99တန်းတုံးကပင်လယ်ကမ်းစပ်မှာပိတ်မိတည်ဆုံးခဲ့တဲ့သရဝါဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောဆိုထားပါတယ
်။ဗိုလ်ထုနယ်မြေကင်ထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ပြောပြပေးသွားတာပါရှင်။အခုမနေ့အစည်းအဝေးထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်။ဒီကနေ့ညနေပဲ6:00ခွဲကနေ9:00အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.